Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဩဂုတ်လ10ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383နဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကပစ်လိုက်တယ်လို့ယူဆရတဲ့ drone 13ခုကိုပစ်ချလိုက်နိုင်တယ်လို့ရုရှားကပြောပါတယ်။နိုင်ဂျာမှာအာနာသိန်းစစ်တပ်ကအစိုးရဖွဲ့လိုက်ပါတယ်။ရခိုင်ပြည်နယ်ကမ်းလွန်မှာဆက်လက်နေမြို့လို့ရိုဟင်ဂျာ18ဦးသေဆုံးခဲ့ပါတယ်။ဒီသတင်းတွေအပအဝင်တခြားထိတိုင်းအောင်သတင်းတွေကိုမဆွမွန်နဲ့အတူတင်ပြပေးသွားမှာခင
်ဗျ။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ဖားကန့်မြို့နယ်အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုမကြသေးခင်ရက်တွေကပဲတိုက်ခိုက်ခဲ့တဲ့ကချင်လက်နက်ကိုင်တပ် KIA တပ်တွေကိုစစ်ကောင်စီဘက်ကပြန်ပြီးတော့လက်တုံ့ပြန်တိုက်ခိုက်နေပါတယ်။
အဲ့ရကတော့သူတို့ရဲ့စိုက်ရင်ထောက်မင်းတွေမှာဖြစ်ပါလေခင်ဗျာ။ခြေရည်နဲ့မှာသူတို့အလေကြောင်းနဲ့ပြန်တိုက်တာ
။စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေတဲ့အခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောပြပေးခဲ့တာပါ။ဒီသတင်းနဲ့အတူမြန်မာနိုင်ငံတဝက်မိုးကြီးမြေပြိုမှုတွေကြောင့်တေကျေထိခိုက်မှုရှိခဲ့တဲ့သတင်းရခိုင်ပြည်နယ်စစ်တွေမြို့အနီးဆက်လေနစ်မြုပ်မှုကြောင့်အနည်းဆုံးရိုဟင်ဂျာ18ဦးသေဆုံးခဲ့ရတဲ့အကြောင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်သူတွေရဲ့လူထုနဲ့ဆက်ဆံရေးအကြောင်းဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုပို့ဆောင်ဝင်လိုက်တဲ့အတူပြောပြပေးပါမယ်ရှင
်။ခရမီးယားဒေသကိုဥတီသွားနေတဲ့အဝေးထိန် drone စစ်တပ်ခုနဲ့မော်စကိုမြို့တော်ကိုဥတီနေတဲ့ drone နှစ်ခုတို့ကိုကြားပြဟန်တာပစ်ချလိုက်နိုင်ကြောင်းရုရှားကဒီကနေ့ပြောပါတယ်။မော်စကိုမြို့ကိုပစ်မှတ်ထားတဲ့ drone နှစ်ခုနဲ့ခရမီးယားကမ်းခြေအနီးကဆီဗာစတိုပိုမြို့ကိုပစ်မှတ်ထားတဲ့ drone နှစ်ခုတို့ကိုပစ်ချခဲ့တဲ့ကြောင်းရုရှားကာကွယ်ဝန်ကြီးဌာနက Telegram လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။တခြား drone ကိုကူကိုလည်း electronic နီးစနစ်နဲ့ဟန်တာနိုင်ခဲ့တာကြောင်းပင်လယ်နဲ့ထဲပြတ်ကျကုန်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ပေါ်ထူးနေတော့ကလည်းမော်စကိုမြို့ကိုဥတီလာနေတဲ့ Ukraine drone နှစ်ခုကိုပစ်ချနိုင်ခဲ့တဲ့အကြောင်းရုရှားအာဏာပိုင်တွေကပြောပါတယ် drone တစ်စင်းကိုမြို့တော်တောင်ဘက်ကနိုင်ငံတကာလေကြောင်းလိုင်းနေနဲ့အသွားအလာများတဲ့လေစိတ်တွေရှိရာ Domodedovo ဒေသမှာပစ်ချခဲ့တာဖြစ်ပြီးနောက်တစ်စင်းကိုတော့မော်စကိုမြို့အနောက်ဘက် Minsk အဝေးပြေးလမ်းမအနီးမှာပစ်ချခဲ့တာလို့မြို့တော်ဝန်စာဂျီဆိုဗျန်နင်ကပြောပါတယ်အကြမ်းဖက်လို့ရအဖြစ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတုံ့နှုံပြောဆိုတဲ့တိုက်ခိုက်မှုတွေမှာထိခိုက်ပျက်စီးမှုမရှိဘူးလို့လည်းမြို့တော်ဝန်ကပြောပါတယ်ခင်ဗျာ
နိုင်ဂျာနိုင်ငံမှာအာနာသိစစ်တပ်ကအစိုးရတည်းရဲ့ဖွဲ့စည်းလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်နိုင်ငံပိုင်ရုပ်သံကနေထုတ်ပြန်တဲ့အမိန့်ကြေညာချက်ထဲမှာတော့ဝင်ကြီးအဖွဲ့ဝင်22တဦးပါဝင်တဲ့အစိုးရအဖွဲ့ဖွဲ့စည်းကြောင်းပြောဆိုထားပါတယ်အာနာသိစစ်ကောင်ဆောင်တွေက3ကတော့ကာကွယ်ရေးပြည်ထရေးနဲ့အားကစားဝင်ကြီးဌာနတွေကိုတာဝန်ယူခဲ့ပြီးတော့တခြားအသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူးအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာပေါ်ပေါက်နေတဲ့နိုင်ငံရေးအကျပ်တဲတွေနဲ့ပတ်သက်လို့အနောက်အာဖရိကစီးပွားရေးအသိုက်အဝန် ECOWAS နိုင်ငံတွေကခေါင်းဆောင်တွေနိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်မှာဒီကနေ့ဆွေးနွေးဖို့အစီအစဉ်ထားချိန်မှာပဲအာနာသိမ့်စစ်တပ်ဘက်ကကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ရာထူးကနေဖေရှားခံခဲ့ရတဲ့သမရမိုဟာမက်ဘဇွန်ကိုအာနာပြန်အပ်ဖို့မလိုက်နိုင်ဘူးဆိုရင်အာနာအင်အားသုံးမယ်ဆိုပြီးချင်းချောက်ထားတဲ့နောက်ဆုံးတတ်မှတ်ရက်မနစ်တနင်္ဂနွေနေ့ကကုံဆုံးသွားခဲ့ပြီးတဲ့နောက်မှာတော့ ECOWAS ခေါင်းဆောင်တွေထိပ်သီးဆွေးနွေးဖို့စီစဉ်ခဲ့တာပါသမရဘဇွန်ကိုတော့သမရရဲ့လုံခြုံရေးတပ်ဖွဲ့တွေအာနာသိမ်းခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့နေအိမ်မှာထိန်းသိမ်းထားတာဖြစ်ပါတယ်သမရနဲ့မိသားစုတွေဟာစားနဲ့ရိတ်ခါပြက်လက်နေပြီးတော့ရေနဲ့လျှက်စစ်မီးမရဘဲနဲ့နေထိုင်နေကြရတာသတင်းတစ်ပတ်လောက်ရှိပါပြီလို့သမရရဲ့ပါတီတာဝန်ရှိသူတွေကမနေ့တုန်းကပဲပြောဆိုထားပါတယ်အာနာသိမ်းစစ်တပ်ဘက်ကတော့မနေ့ကအထိတန်တမန်ရေးအရာဖြည့်ရှင်းမှုကန့်လန့်ချက်တွေကိုပယ်ချထားပါတယ်ရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်နိုင်ငံမှာအစစ်မြင့်နည်းပညာနဲ့ဆိုင်တဲ့ရင်းနှီးမြှုပ်နှံမဲ့အပေါ်ကန့်သက်တဲ့အမိန့်ကြေညာချက်မနေ့ဩဂုတ်လ9ရက်နေ့ကထုတ်ပြန်လိုက်တာဟာစီးပွားရေးရအကြံဉာဏ်ဖြစ်ပြီးဒါကိုအပြင်းထန်ကောက်ကွက်ကြောင်းတရုတ်ကုသရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကဒီကနေ့ဩဂုတ်လ10ရက်နေ့မှာတုံ့ပြန်လိုက်ပါတယ်တရုတ်နိုင်ငံအတွင်းအစစ်မြင့်နည်းပညာနဲ့ဆိုင်တဲ့ရင်းနှီးမြှုပ်နှံမှုအပေါ်ကန့်သက်တဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုသမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓဟူးနေ့မှာလက်မှတ်ထိုးလိုက်တာပါ ဒီအမိတ်ကြီးညာချက်ကြောင့်ကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံအကြားတင်းမာမှုတွေဖြစ်ပေါ်နိုင်ပေမဲ့သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်ဟာတရုတ်တို့အတွက်အားအသင့်စရာမဖြစ်နိုင်ဘူးလို့အမေရိကန်အခြေစိုက်ဂျာမန်မာရှယ်ဖန်အဖွဲ့ရဲ့အင်ဒိုပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးဘွန်နီဂလေးဆာက VOA ကိုပြောပါတယ
် So China has certainly expectedthat this was coming this is not a surprise
ဒီလိုလုပ်လိမ့်မယ်ဆိုတာကိုတရုတ်တို့ကကြိုသိထားပြီးသားပါဒါဟာသူတို့အတွက်အံ့အားသင့်စရာမဟုတ်ပါဘူးဒီကိစ္စအပေါ်တရုတ်ဘက်ကလက်စားချင်မှုလည်းလှုပ်လာနိုင်ပါတယ်တရုတ်နိုင်ငံကအမေရိကန်နဲ့ထိတွေ့ဆက်ဆံမှုတွေဆက်ရှိနေခြင်းသေးတာရဲ့သမ္မတရှီချင်းဖင်နဲ့သမ္မတဂျိုးဘိုင်ဒန်တို့ဆန်ဖရန်စစ္စကိုမြို့မှာလွန်ဝင်ပါလအတွင်းကျင်းပမယ်အေပက်ထိပ်သီးဆွေးနွေးပွဲမှာတွေ့ကြဖို့ရှိနေတဲ့အတွက်တရုတ်ဘက်ကလက်တုံ့ပြန်မယ်ဆိုရင်လည်းပြစ်မှတ်ထားအရေးယူတာမျိုးပဲဖြစ်မယ်ထင်ပါတယ်လို့ပြောသွားတာပါတပိုင်းလျောက်ကိုပစ္စည်းနဲ့တခြားကွန်ပျူတာနည်းပညာဆိုင်ရာရင်းနှီးမြှုပ်နှံမှုတွေအပေါ်သမ္မတဘိုင်ဒန်ရဲ့အမိန့်ကျင်ညာချက်ကကန့်သတ်ထားတာပါအမေရိကန်ရဲ့ဒီလှုပ်ဆောင်ချက်ပေါ် EU ကလည်းသုံးသပ်နေပြီးအမေရိကန်အစိုးရနဲ့အနီးကထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်နေတဲ့အကြောင်းဒီကနေ့ပဲပြောပါရခင်ဗျာ
လာမယ့်စနေနေ့မှာတော့မလေးရှားနိုင်ငံရဲ့ပြည်နယ်တွေမှာပြည်နယ်ရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေပြီးတော့ဒီရွေးကောက်ပွဲတွေဟာ6လသာကြာသေးတဲ့ဝန်ကြီးချုပ်အန်ဝါအီဘရာဟင်ရဲ့အစိုးရအဖွဲ့ပေါ်ပထမဆုံးစမ်းသပ်တဲ့အရေးကြီးတဲ့ရွေးကောက်ပွဲအဖြစ်သတ်မှတ်ထားကြပါတယ်။ပြည်နယ်73ပြည်နယ်တွေက6ပြည်နယ်မှာစနေနေ့ရွေးကောက်ပွဲကျင်းပမှာပါ။ဒါကြောင့်ဝန်ကြီးချုပ်အန်ဝါအီဘရာဟင်ကနိုင်ငံအနှံ့ကိုသွားပြီးတော့မဲဆွယ်စည်းရုံးပွဲတွေကျင်းပနေပါတယ်။ကျင်းပမဲ့ပြည်နယ်ရွေးကောက်ပွဲတွေဟာဝန်ကြီးချုပ်အန်ဝါရဲ့ဦးဆောင်မှုနဲ့အတိုက်ခံအစ္စလာမစ်တွေရဲ့အင်အားဘလောက်ခိုင်မာတယ်လဲဆိုတာကိုလာမယ့်နိုဝင်ဘာလတတိုင်းပြည်လုံးမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်စောစောစီစီစစ်စစ်တဲ့လူမှုခံယူပွဲဖြစ်နေလဲအများကရှုမြင်ကြပါတယ်။ဝန်ကြီးချုပ်အန်ဝါကတော့တိုးတက်တဲ့အစိုးရတရထူထောင်မှုနဲ့နိုင်ငံရေးတည်ငြိမ်မှုကိုအဓိကထားတဲ့အကြောင်းလူမှုကိုဟောပြောစည်းရုံးနေတာဖြစ်ပါတယ်။ပြည်နယ်ရွေးကောက်ပွဲတွေရဲ့ရလဒ်ဟာတတိုင်းပြည်လုံးကျင်းပမယ့်ရွေးကောက်ပွဲကြီးအပေါ်မှာဩဇာလွှမ်းမိုးနိုင်တယ်လို့တိုင်းပြည်ရဲ့တည်ငြိမ်ရေးအပေါ်မှာလည်းတက်ရောက်မှုရှိနေပါတယ်။အန်ဝါဝန်ကြီးချုပ်ဖြစ်မလာခင်2018ခုနှစ်နောက်ပိုင်းမလေးရှားနိုင်ငံမှာဝန်ကြီးချုပ်၃ဦးပြောင်းသွားပြီးဖြစ်ပါတယ်။စီးပွားရေးတိုးတက်အောင်လှုပ်တင်တဲ့လောက်မလုပ်ခဲ့ဘူးဆိုတဲ့ဝေဖန်မှုတွေခံရတဲ့အချိန်မှာပဲဝင်ငွေနှဲမိသားစုတွေအစိုးရဝန်ထမ်းတွေကိုငွေကြေးပံ့ပိုးကူညီမဲ့အစီအစဉ်တွေအပါအဝင်တိုင်းပြည်မှာဝင်ငွေပို့တိုးနိုင်မဲ့အခြေခံမူပေါင်းတွေကိုဝန်ကြီးချုပ်အန်ဝါကပြီးခဲ့တဲ့ဇူလိုင်လအတွင်းကချပြပြောဆိုထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ58 kHz 5885တို့ပြင်စနစ်တင်းမှုနေမှာတော့လိုက်လိုက်မီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဖြူအမေရိကန်အတန်းငန်းနေဂျာတာပရင်းနေညာပိုင်းတရင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာရခိုင်ပြည်နယ်ကမ်းလွန်ပင်လယ်ပြင်မှာဆက်လက်နှိမ့်မြှုပ်ရာကရိုဟင်ဂျာ18ယောက်ထဲမှာနေသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်ဆက်လက်နှိမ့်မြှုပ်ရာကသေဆုံးသူအလောင်း18လောင်းတဲ့မင်းကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအရေးပေါ်ကစေရေးဝန်ထမ်းတွေကိုကိုကပြီး AFP သတင်းကဖော်ပြပါတယ်အသက်မသေးလူမြင့်လာသူ၈ယောက်ကိုတော့ရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းနေတယ်လို့လည်းပြောပါတယ်ဆက်လက်ပေါ်မှာလူ50လောက်လိုက်ပါလာပြီးမလေးရှားနိုင်ငံကိုသွားဖို့ကြိုးပမ်းစဉ်စစ်တွေမျိုးအနည်းရေပြင်မှာနှိမ့်မြှုပ်ခဲ့တာလို့လည်းပြောပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဟာမလေးရှား၊အင်ဒိုနီးရှားတို့လိုမွတ်စလင်အများစုရှိရာဒေသရင်းနိုင်ငံတွေစီကိုသွားဖို့ကြိုးပမ်းရင်းမကြာခဏမတော်တဆမှုတွေကြောင့်တိုက်စုံမှုတွေကြုံနေကြရတာပါကပ်ပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာပြီးခဲ့တဲ့နှစ်ထဲရိုဟင်ဂျာ3500ကျော်ဟာရေရင်39စင်းနဲ့ကုဖြတ်ဖို့ကြိုးပမ်းခဲ့ဖို့ကြောင်းကုလသမဂ္ဂကလည်းမှတ်တမ်းတင်ထားပါတယ်2022ခုနှစ်ထဲပင်လယ်ပြင်မှာတိုက်စုံရတဲ့ရိုဟင်ဂျာ348ယောက်ထက်မနည်းရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယွမ်နိတ်စီယာကပြောပါတယ်ခင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်ဟာစစ်ကောင်းဆောင်တွေနဲ့တွေ့ဆုံပြီးတော့စစ်ရေးပြင်ဆင်မှုတွေတိုးမြှင့်ဆောင်ရွက်ဖို့နောက်ဆုံးပေါ်စစ်လက်နက်တွေစမ်းသပ်ဖို့နဲ့စစ်လက်နက်တွေပို့ပြီးတော့မှထုတ်လုပ်ရေးကိစ္စရပ်တွေကိုဆွေးနွေးနေပါတယ်လို့အစိုးရပိုင်းသတင်းမှာဖော်ပြပါရှိပါတယ်။အခုလိုမျိုးမြောက်ကိုရီးယားကောင်းဆောင်နဲ့စစ်ကောင်းဆောင်တွေတွေ့ဆုံဆွေးနွေးမှုဟာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ဝေဖန်ပြောဆိုမှုတွေကိုအံတုပြီးတော့မြောက်ကိုရီးယားရဲ့စစ်ဘက်ဆိုင်ရာလှုပ်ဆောင်မှုတွေကတခုလည်းဖြစ်တယ်လို့ယော်နယ်လာနေတဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့အာရုံစိုက်မှုကိုပို့ပြီးတော့ရလာစေဖို့ရည်ရွယ်တာ လှုပ်ဆောင်တာလည်းဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနိုင်ငံရေးနဲ့စစ်ရေးအရာတင်းမာမှုတွေဖြစ်ပေါ်နေချိန်မှာမြောက်ကိုရီးယားစစ်တပ်အနေနဲ့စစ်ရေးအရာပို့ပြီးတော့အစင်းသင်းဖြစ်အောင်လှုပ်ဆောင်နေချိန်မှာပဲတိုးချဲ့ထားတဲ့မြောက်ကိုရီးယားအာဏာရပါတီရဲ့ဗဟိုစစ်ကော်မရှင်စီဝေးဘွဲကိုမနေ့ဗုဒ္ဓဖူးနေ့ကကျင်းပခဲ့တာပါ။မြောက်ကိုရီးယားရဲ့အဓိကရန်သူဖြစ်တဲ့တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုရဲ့ရန်ကိုခုခံကာကွယ်နိုင်မှုတံပြန်ထိုးစစ်ဆင်နိုင်မဲ့စစ်ရေးနည်းဗျူဟာတွေကိုအသေးစိတ်ပြင်ဆင်ထားကြဖို့ကိုလည်းစီဝေးဘက်ကနေတဆင့်သတိပေးထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့လာမယ့်ဩဂုတ်လ21ရက်နေ့ကနေ24ရက်နေ့ထိပြုလုပ်ဖို့ရှင်းရှင်းထားတဲ့စစ်ရေးလက်ချက်မှုဟာသူတို့ကိုတိုက်ခိုက်ဖို့စစ်ရေးပြင်ဆင်မှုအဖြစ်နဲ့မြောက်ကိုရီးယားကရှုမြင်ထားပါလေရှင်။
ကြတာပရင်းနေမှာကွန်တီမန်ဝင်ရောက်ခဲ့တဲ့တိုက်ဖုန်းမွန်တိုင်းခနွန်းကြောင့်တောင်ကိုရီးယားစစ်ကမ်းမြို့ဘူဆန်မှာရာနဲ့ချီတဲ့လေရင်ခီးစင်တွေအမြန်ရထားခီးစင်တွေကိုဖျက်သိမ်းခဲ့ရပါတယ်။မွန်တိုင်းကဒီသတင်းပတ်အစောပိုင်းဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတော့ကိုရီးယားကျွန်းဆွယ်ဘက်ကိုဥတီခဲ့တာပါ။တနင်္ဂနွေလုံးအတိုင်းတာနဲ့မွန်တိုင်းသတိပေးချက်ထုတ်ပြန်ထားသလိုလူ1000ကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့ထားပါတယ်။မြို့တော်ဆိုးနဲ့အနီးတစ်ဝိုက်တောက်ကြနဲ့အစောပိုင်းအထိမိုးသည်ထန်စွာရာနိုင်တယ်လို့မိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။မုံတိုင်းကြောင့်ကြာတာပရင်းတွေကအ ਨੇ ဆုံးလေရင်ခီးစဉ်330ကျော်နဲ့တင်းမော့နဲ့ယထာခီးစဉ်တွေဖျက်သိမ်းခဲ့ရသလိုဂျမ်ပိုရီကင်းထောက်ညီလာခံအတွက်ကိုရီးယားမှာရောက်နေတဲ့နိုင်ငံတကာကင်းထောက်လူငယ်တွေကိုလည်းဒီသတင်းပတ်အစောပိုင်းကလေးကဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။တိုက်ဖုန်းမုံတိုင်းခန်နွန်းတိုက်ခတ်ခဲ့တဲ့ဂျပန်နိုင်ငံမှာတော့နိုင်ငံတောင်ပိုင်းမီယာဆာကီဒေသတဝိုက်မြေပြိုမှုနိုင်တဲ့အန္တရာယ်အမြင့်ဆုံးသတိပေးချက်ကိုထုတ်ပြန်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်မော်ဝီကျွန်းမှာတော့တောမီလောင်ကျွမ်းခဲ့တာကြောင့်အနည်းဆုံး36ယောက်သေဆုံးခဲ့တယ်လို့ဟာဝိုင်ယီအရေးပေါ်စီမံခန့်ခွဲမှုဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။အင်္ဂါနေ့ညပိုင်းကနေစပြီးတော့လောင်ခဲ့တဲ့တောမီကြောင့်မြေအေက2000ကျော်လောင်ကျွမ်းခဲ့ပါတယ်။လူနေအိမ်တွေဈေးဆိုင်ကန်းတွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ဟာဝိုင်ယီအရေးပေါ်စီမံခန့်ခွဲမှုဌာနရဲ့ဗုဒ္ဓဖူးနေ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ပူပြင်း6တွေလုံးနဲ့ရာသီဥတုနဲ့လေပြင်းတွေတိုက်ခိုက်မှုတန်းကြောင့်ဟာဝိုင်ယီကျွန်းနေရာအများစုမှာတောမီအန်နီရဲ့သတိပေးချက်တွေကိုထုတ်ပြန်ထားခဲ့ပါတယ်။ဒီကျွန်းစုတွေမှာကတော့မီးလောင်ကျွမ်းမှုပိုပြီးတော့များခဲ့ပါတယ်။ဒေသခံတချို့လည်းမီးတောက်တွေကနေလွတ်ဖို့ပင်လယ်ပြင်ထဲကိုခုန်ဆင်းခဲ့ကြရပါတယ်။လူဦးရေ1000နဲ့2000ကျော်ရှိတဲ့လဟိုင်းနားမှာတော့အဆောက်အဦ290ကျော်မီးလောင်ပျက်စီးပြီးတော့ဒေတာခန်အများစုကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အကြောင်းကိုလည်းအာနာပိုင်တွေကပြောဆိုထားပါတယ်ရှင်။ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုင်းနဲ့အတူကျွန်မစုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကချင်ဘက်ကစီရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကဲမြို့နယ်အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုမကြသေးခင်ရက်တွေကပဲတိုက်ခိုက်ခဲ့တဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA တပ်ဖွဲ့တွေကိုစစ်ကောင်စီဘက်ကလက်တုံ့ပြန်ပြီးတော့တိုက်ခိုက်နေတာကြောင့်ဒေသတွင်းမှာဆက်ပြီးတော့စီးရီးတင်းမာနေပါတယ်။ဖားကဲမြို့နယ်မှာမနေ့ညတုန်းကကချင်လူမျိုးရေးတပ် KIA ရဲ့တပ်ရင်း6နယ်မြေဘက်ကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ရွှေကူမြို့နယ်ဘက်မှာလည်းစီးရီးလှုပ်ရှားမှုတွေရှိနေပါတယ်။စီးရီးတင်းမာနေတဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်
။ဒီလာဩဂုတ်9ရက်နေ့ကကချင်ပြည်နယ်ဖားကံမြို့နယ်ရှိကတိုင်းတောင်တပ်စခန်းကို KIA တပ်မဟာကိုတပ်ရင်း6ကသိမ်းယူခဲ့ပါတယ်။ဒီလာ10ရက်နေ့ကကတိုင်းတောင်တပ်စခန်းကိုစစ်ကောင်စီကနေလေကြောင်းကတိုက်ခိုက်ခဲ့တယ်လို့မြေပြင်ကနေလည်းပြန်လည်ထိုးစစ်ဆင်ခဲ့ပါတယ်။9ရက်နေ့ညပိုင်းမှာတော့စစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိပြီးဒါဟာ KIA တပ်ရင်း6နယ်မြေဘက်ကိုတိုက်ခိုက်တာဖြစ်ကြောင်းKIA ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးကပြောပါတယ်
။အဲ့ဒါကတော့ကျွန်တော်ရဲ့တိုက်ရင်6နေနေတဲ့မှာဖြစ်ပါလေခင်ဗျ။အဲ့ဒါကတိုင်းကောင်ဘက်ကတော့ဘုံမသိတော့ဘူးထင်တယ်။ဘာလို့ဆိုတော့ဝင်းရတော့သူတို့ပဲထိုင်နေတာ။ကျွန်တော်လည်းသိသိတော့မကြားရဘူးနော်။အရှိရနေမှာသူတို့အလေကြောင်းနဲ့ပြန်တိုက်တာ
။ဒေသခံတဦးကလည်းဖားကံမြို့နယ်ကအခြေအနေကိုအခုလိုပြောပါတယ်
။အဲဒါဒီနေ့ကဘာမှမချိုးချဘူးမင်းကတော့လင်းကျန်လာတယ်ဘုံမှန်ကျေးသွားတယ်အဲရင်းချော်ဧရိယာမှာဖြစ်လိုက်ကြောင်းအလုံးမှာ
ဒီလာ9ရက်နေ့ကဖြစ်တဲ့ကတိုင်းတောင်တိုက်ပွဲကြောင့်ဒေသတွင်းရှိကျေးရွာ၄ရွာလောက်ကဒေသခံပြည်သူ3500ကျော်ဟာမော်ရှန်နဲ့ဆိုင်းအောင်ရွာကဘုံကြီးကျောင်းနဲ့ဖျားကျောင်းတွေမှာတိမ်းရှောင်နေကြရပါတယ်ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားရတဲ့အလံဝေးတဲ့ကျေးရွာတချို့ကနေရပြန်လာတွေရှိကြောင်းစစ်ရှောင်တွေကိုကူညီနေသူတဦးကပြောပါတယ်ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းဖားကံတနိုင်းဝိုင်းမော်နဲ့မိုးမောက်မြို့နယ်တွေအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။က ကရင်ဌာနချုပ်လိုင်းစားအနီးမှာလဲစည်ရည်တင်းမာနေပြီးမြေကြီးနားပမောကားလမ်းမှာလဲအသွားလာတွေရပ်ဆိုင်နေပါတယ်လိုင်းစားအနီးစည်ရည်တင်းမာနေချိန်မန္တလေးဘက်ကတက်လာတဲ့စစ်သင်္ဘောတွေဟာအခုအခါမှာရွှေကူမြို့ကိုရောက်ရှိနေပြီးရွှေကူမြို့နယ်အတွင်းစစ်ကြောင်းထိုးတာတွေရှိနေတာကြောင့်ရွှေကူမြို့တစ်ဖက်ကန်းကကြေးရွာတွေတိမ်းရှောင်နေကြောင်းဒေသခံတအူးကပြောပါတယ်
ကျွန်တော်တို့တက်လာပြီးတဲ့အခါကျတော့ကျွန်တော်တို့ရှေ့ကတင်မစိတ်ကြမ်းပါလေတောင်းစီကြီးကထားတော့ခင်ဗျာရှေ့ရရနေတဲ့အတွက်ဆန်လို့ရလေးပေါ့လေသူပြမြေကျောဆန်လို့ရလေးပေါ့ရတာတော့ညသူတို့တက်ကြရိုက်ဒီလိုတော့ဟိုးတစ်ခေါက်ကလေပေါ့ဗျာကျူတင်ပြီးတော့ပြီးရတာပေါ့သူကတက်လာလို့ရှိအဲ့ရွာဒီဘက်ကိုဖြစ်တာလေဖြစ်တဲ့အခါကျတော့သူကြီးရိုက်ခဲ့မှလည်းစကြောလို့လည်းဝင်နေလေသူကလေလေဘူးဖြစ်ပေါ့ကင်းကျွန်တော်ရေပေါ့ခင်ဗျာဒါရွာ
ရွှေကူမြို့ကိုဆက်ရောက်လာစဉ်ရေလဲရွာဘက်ကရှော့တိုက်ဒုံးနဲ့ပစ်ခတ်တာကြောင့်ရေလဲရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိကြောင်းနဲ့ရွှေကူမြို့ပေါ်မှာလည်းလုံခြုံရေးတွေတင်းကျပ်ထားကြောင်းပြောပါတယ် KNG ခေါ်ကချင်သတင်းဌာနကတော့ရွှေကူတပတ်ကမ်းမှာစစ်ကောင်စီတပ်ကစစ်ကြောင်းနှစ်ကြောင်းဝင်ရောက်နေကြောင်းနဲ့ဒီလ9ရက်နေ့ကပစ်ခတ်မှုမှာအမျိုးသမီးတယောက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြပါတယ်KIA ဌာနချုပ်လိုင်းစားအနီးမှာဇူလိုင်လ3ပိုင်းကစတင်ပြီးစည်ရည်တင်းမာနေခဲ့ပါတယ်စစ်ကောင်စီဘက်ကလိုင်းစားဘက်ကိုစစ်အင်အားတွေပို့ဆောင်နေတာရှိသလို KIA ဘက်ကလည်းစည်ရည်အရာပြင်ဆင်တာတွေရှိနေပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကစည်ရည်အခြေအနေသတင်းကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံတဝက်မိုးများပြီးတော့မြေပြိုကျမှုဒဏ်ကြောင့်တေကျေထိခိုက်မှုတချို့ရှိနေတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာမိုးအဆက်မပြတ်ရွာသွန်းနေတာကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရပြီးတော့ထိခိုက်သေးဆုံးမှုတွေနဲ့လည်းကြုံတွေ့နေရပါတယ်ရှမ်းပြည်နယ်ဘက်မှာရေကြီးပြီးတော့မြေပြိုတာကြောင့်ကလေးငယ်တအူအသက်ဆုံးခဲ့ရပါတယ်မြန်မာနိုင်ငံတဝန်းကရေဘေးတင်အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကနေစုစည်းပြီးတော့သတင်းပေးပို့ထားတာကိုမမ်းမြတဲ့စင်အောင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံတဝန်းနေရာတော်များများအခုရက်ပိုင်းမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရပြီးတော့ထိခိုက်သေးဆုံးမှုတွေလည်းရှိပါတယ်။ရှမ်းပြည်နယ်နန်းခမ်းမြို့နယ်ပန်ကန်ကြီးရွာမှာရေကြီးမြေပြိုတာကနေမနေ့ကတနစ်ခွဲအရွယ်ကလင်းငယ်တူသေဆုံးနှစ်ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရွာခံတူကပြောပါတယ်
။မိုးကစပိုက်ရွာနေတယ်ဆိုတော့နော်။ဟိုအများကြီးပဲကျွန်တော်တို့ရွာပြိုတဲ့နေရာတွေကကျွန်တော်တို့ဘုံကြီးကျောင်းမှာလည်းပြိုတယ်ပြီးတော့ဟာရောင်းလာပြီးတော့ဟာကျွန်တော်တို့ဒီမှာယူမောတခြားအိမ်တွေတော့ကျွန်တော်တို့ရာထိခိုက်တဲ့လူကနှစ်ယောက်ပဲတစ်ယောက်ကသေတယ်လေနှစ်ယောက်ကတန်ရရတယ်ဒီနေ့ကျွန်တော်တို့နေနေနဲ့ပါလေကျွန်တော်တို့အမျိုးရတဲ့နေရာလမ်းပိတ်တဲ့နေရာလေးလည်းကျွန်တော်တို့အမျိုးသားတွေရှင်းနေ
တေဆုံးသူရဲ့အဖွားနဲ့အမေဖြစ်သူကထိခိုက်ဒဏ်ရာရသွားခဲ့ပါတယ်မြေပြူခဲ့တဲ့မန်ကန်ရွာမှာဖုန်ကြီးကျောင်းဆောင်တွေဓမာယုံတွေနဲ့နေရှစ်လုံးလောက်ထိခိုက်ပျက်စီးသွားတဲ့အကြောင်းနဲ့မန်ကန်ကြီးရွာအပြင်မန်အောင်ကြီးရွာစာလူကြီးရွာနဲ့ဖလင်ကြီးရွာမှာမြေပြူဓာတ်တွေရှိတယ်လို့ပြောပါတယ်ဒီနေ့နေကင်းပိုင်းလောက်မှာမိုးလေတာနေတာမို့မြေစာပိနေတဲ့လမ်းတွေကိုလိုက်ပြီးတော့ရှင်းလင်းနေပြီလို့လည်းပြောပါတယ်မိုးဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးမြို့မှာရက်ွက်ဆယ်ခုထက်မနည်းရေကြီးမှုတန်ကိုကြုံတွေ့နေရတယ်လို့မြို့ကန်တူက VOA ကိုပြောပါတယ်မိုးသေးထန်ရွာလို့မနေ့ညပိုင်းလောက်ကပကိုးမြစ်မြင့်တက်ခဲ့ပြီးတော့လက်ရှိစိုးရင်ရေမှတ်အထက်ကျော်လွန်သွားပြီလို့ဆိုပါရယ်ညိုက်နေတဲ့အချိန်မှာရေတက်လာလို့တချို့အိမ်တွေကပစ္စည်းကောက်သိန်းချိန်မရဘဲရုတ်တရက်ပြောင်းရွှေ့လိုက်ရတယ်လို့မြို့ကန်တို့ကအခုလို့ပြောပါရယ
်အခုကျတော့ဟိုကစိုးရင်ရေမှတ်သူက180လीအဲ့ဒီထက်ကျော်ပြီးတော့900ကျော်ရောက်နေပြီဆိုတော့မြုပ်တဲ့ဘိုင်းနဲ့မြုပ်ကုန်တာပေါ့မြုပ်တဲ့ရက်ကွက်လေးဆယ်ရက်ကွက်လောက်တော့ရှိမှာပေါ့ကိုတော့ကဲကဲကြီးကန်းနေဖွင့်လာတာတွေ့တယ်စင်တာလူရာကျော်ပြီးတော့လူတွေ200 300လောက်ပြီးတော့ရှိမှာပေါ့ဒီကဲကဲကြီးကန်းသုံးလေးကြီးဖွင့်လာတယ်ဘုန်းကြီးကျောင်းကြီးရဲ့နောက်ကျောင်းကြီးမှာညာရတက်တက်တာညာဘက်တက်တာမြန်မြန်တော့ညာတော့တချို့တွေလည်းတင်းကျင်မြောက်ပေါ့နေတဲ့ဘိုင်းနေဆိုလေတိတ်နေနေဟိုဒီထိပြီးတော့မှလန့်နေရတယ်မြုပ်တာလည်းအဆက်မပြေရှိပါဘူး
ရေဘေးတင်တဲ့အင်ဂျီတထောင်ထဲမနှဲရှိမယ်လို့လည်းခန့်မှန်းကြပါတယ်ရေဘေးတင်သူတွေကိုတော့ဖုံတော်ကြီးကျောင်းစာတင်ကျောင်းတွေမှာယာယီကယ်ဆယ်ရေးစခန်းတွေဖွင့်ထားပြီးလမ်းလျှောက်သွားလာလို့မရတဲ့နေရာမှာလှေတွေနဲ့ပြောင်းရွှေ့ပေးကြပါတယ်လက်ရှိပဲခူးရန်ကုန်ကားလမ်းမကြီးရေကျော်နေပြီမို့ဇက်တိုက်မိုးရွာသွန်းမယ်ဆိုရင်ဒီထက်မကအခြေအနေဆိုးသွားနိုင်တယ်လို့ဆိုပါတယ
်ပဲခူးရန်ကုန်လမ်းမကြီးကိုကျော်နေပြီကျော်နေတော့ဒီလမ်းမကြီးကပဲကားတွေအကြီးကအသွားလာလို့ကြတာဟုတ်ဆိုတော့အဲ့ဒီလမ်းလေးဆိုရင်ဥမာဟိုကားအသေးလေးတွေဆိုသွားလို့မရတော့ဘူးမီနီဘက်တို့အိတ်ဘက်တို့ပဲသွားလို့ရတော့တယ်အဲ့ဒါတော့တိတ်မလွတ်ချင်တော့ဘူးအခုထပ်တက်တယ်ဒီနှုံးလိုက်ထပ်တက်မယ်ဆိုရင်မနက်ပိုင်းကားအသွားလာတိတ်မကောင်းနိုင်တော့
အလားတူမွန်ပြည်နယ်မှာလည်းရေလွှမ်းမှုမှုကြောင့်လူပေါင်းထောင်ချီအရေးပေါ်ယာယီပြောင်းရွှေ့ခဲ့ရပါတယ်။ဘီလင်းမြို့ပေါ်ရက်ကွက်နဲ့အနိုင်ပိုင်းကြီးရွာအများစုမှာရေကြီးတာပါ။ရေကြီးရေရှဲနာ၃ရက်မြောက်နေ့ဒီကနေ့မှာတော့ရေနည်းနည်းပြန်ကျသွားတဲ့အတွက်တချို့ပြန်လို့မရတဲ့လူတွေနေပြန်ကျပြီးတော့တချို့ကလည်းမပြန်နိုင်သေးဘူးလို့ဒေသခံစေတနာဝန်ထမ်းကူညီနေသူတူကပြောပါတယ
်။မြန်မာတဲ့မြို့ပါနေမကြောပြောင်းနေရတော့မှာပထမတော့ကြောပြောင်းနေရေကြောပြန်သွားရတယ်မနေ့လို့ရေကြရတယ်တစ်ခါပြန်သွားတယ်နောက်မနေ့ကျတော့နောက်ညကျတော့ရေကြတဲ့တော့ပြန်ပြောင်းတော့နှစ်ခါပြောင်းတော့တချို့ကတော့ပြန်တယ်တချို့ကမပြန်ဘူးတချို့ကရေကြရင်တော့အပြောင်းရမဟုတ်ဘူးရေပြန်တဲ့နေရာပြန်ပြီးလေလေဟိုမိန်းကလေးပါတယ်ကနည်းနည်းကြီးရော့သွားတယ်ပေါ့အိမ်ဒီထဲမှာကျန်ဒီလိုအဆက်တွေမှာတော့ပြန်ပြီးတယ်လူကြီးတွေကတော့အနေပဲရတော့မြုပ်ပြော
ဘီလီမီတက်လာလို့ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကအနေပိုင်းရက်ွက်ကြေးရာတွေအရေးပေါ်ပြောင်းရွှေ့ခဲ့ရပါတယ်။အာရှတလွားနိုင်ငံတွေမှာမကြာသေးခင်ကစလို့မူးသေးထန်ရေကြီးမှုတွေကြုံနေရပြီးတော့တရုတ်နိုင်ငံမှာဆိုရင်လည်းနှစ်ပေါင်းရာကျော်အတွင်းအဆိုးဆုံးအဖြစ်ပေကျင်းမြို့တော်မှာလူသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်ရှင်
။ဒါကတော့မြန်မာနိုင်ငံတဝက်ကရေဘေးသင့်အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်တွေမြို့အနီးဆက်လေနှစ်မြုံမှုအကြောင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်စစ်တွေမြို့အနီးပင်လယ်ပြင်မှာဆက်လီနှိမ့်မြုပ်ရာကနေရိုဟင်ညာမွတ်စလင်အနည်းဆုံး18ယောက်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါရယ်။နိုင်ငံတကာအသွာအလာကန့်သက်ခံထားရတဲ့ရခိုင်ပြည်နယ်တဲကမွတ်စလင်ဒုက္ခသည်တွေဟာဒေသရင်းနိုင်ငံတွေကိုအန္တရာယ်များတဲ့ရေကြောင်းခရီးတွေကနေဖြတ်တန်းသွားရောက်ဖို့ကြိုးပမ်းကြရင်းကပင်လယ်ပြင်မှာမကြာခဏဆိုသလိုသေဆုံးမှုတွေနဲ့အကျုံနေရတာဖြစ်ပါရယ်။ဒီကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ကတင်ပြပေးပါမယ်ရှင်။
စစ်တွေမျိုးနီကမ်းလွန်ပင်လယ်ပြင်မှာဆက်လီနှိမ့်မြုပ်ရာကတေဆုံးသူတရာစင်ခွဲလောက်ကိုအရေးပေါ်ကယ်ဆယ်ရေးတွေရှာဖွေတွေ့ရှိခဲ့ကြတာပါ။ရခိုင်မြောက်ပိုင်းမောင်းနှောမြို့နယ်ကနေမလေးရှားနိုင်ငံကိုသွားဖို့ကြိုးစားရင်တေဆုံးသူတွေကအလောင်း18လောင်းကိုရှာဖွေတွေ့ရှိထားတယ်လို့လဲဒေသခံရွှေရောင်မြစ်တာနာရေးဖောင်ဒေးရှင်းအသင်းတာဝန်ရှိသူတူဖြစ်တဲ့ကိုဗျာလာကပြောပါတယ်။
အော်တွေ့ရတော့ကျွန်တော်တို့ဗေဒါရွာရဲ့ဗေဘက်ကတဲကုံပေါ်မှာတွေ့တယ်ပြီးတော့ဒီတဲကုံတဲကြောင်ရဲ့ဒီဘက်တဲကုံဒီဘက်မှာတွေ့တာရှိတယ်နနေရလောက်ခွဲပြီးတွေ့တာခင်ဗျာကျွန်တော်တို့တွေ့တာက9ရက်နေ့ကနေ6ရက်နေ့ဆို18လောင်းရှိတယ်ခင်ဗျာအဲ့ဒီဆက်လက်နေတဲ့တဲကလူတွေပြန်ပို့တာခင်ဗျာအဲ့ဒါအလောင်းတွေပြန်ပို့တာဆက်ချင်းလည်းတွေ့တာက6ရက်တွေ့တာခင်ဗျာ
ဆက်လက်ပေါ်မှာလူ90ကျော်လိုက်ပါသွားတယ်လို့ခန့်မှန်းထားပြီးအသက်ရှင်ရဲ့ပြန်တွေ့သူ10ဦးရှိပြီးကျန်တဲ့သူတွေကတော့ပျောက်ဆုံးနေတယ်လို့လည်းပြောပါတယ်အသက်ရှင်ရတွေ့ရှိတဲ့ရှေးဦးကိုတော့စစ်တွေမြို့မှာရဲစခန်းမှာထိန်းသိမ်းထားတာပါရွှေညာရေးလှူရှားသူတူကတော့တွာလာခွင့်ကန့်သက်တာအပါဝင်နိုင်ငံသားအခွင့်အရေးခံစားခွင့်တွေမရှိတာကြောင့်ဒေသတွင်းနိုင်ငံတွေကိုထွက်ခွာဖို့ကြိုးစားရကအခုလိုအဖြစ်တွေနဲ့ကြုံကြရတာဖြစ်တယ်လို့ပြောပါတယ်
ဒီနေ့တည်ရုံညာတွေအပေါ်မှာခွဲခြားဆက်ဆံလို့နှိတ်ကိုလို့ရုံညာတွေကဒုက္ခသည်စခန်းမှာရောနော်ဒုက္ခသည်စခန်းမဟုတ်ဘဲနဲ့ရွာမှာလည်းဖိတ်ဆိုးနေတာတွေကဘာလုံးကလည်းတည်တယ်ဒတိုင်းပြည်လုံးမှာရှိတဲ့ပြည်သူလူထုကလည်းတည်တယ်အဲ့တော့အခုက2012ခုနှစ်ကနေဒီနေ့တည်တော်တော်ဆိုးရတဲ့အချိန်နေပေါ့နော်ဒီပြောမယ်ဆိုရင်10နှစ်ဆက်တင်လောက်ရှိပြီအဲ့တော့စခန်းမှာဒီစခန်းမှာရှိတဲ့လူတွေကလည်းနေမတူးရှိမတူးစားဖို့တော့ဖို့နေဖို့တိုင်ဖို့လူမှုဘဝဆိုတာလုံးဝဘာကောတော်တော်ဆိုးဆိုးဝဖြစ်နေတယ် IDB ဒုက္ခသည်စခန်းမဟုတ်ဘဲနဲ့ရွာတည်ပြီးနေတဲ့လူတွေကလည်းသူတို့ကနော်ပညာသင်ပြီးကျမကြီးဆောင်းလျှောက်ပြီးလူမှုဖို့လုံးမှုဘာတခုမှမရှိတော့ဘူးအဲ့တော့နိုင်ငံသားစစ်စစ်ဖြစ်ပါလျက်နဲ့ဒီလောက်လှုပ်ထားတယ်ဆိုတော့ဒီလူတွေကသူတို့အတွက်အနာကဲဆိုတာမနှက်ပန်ဆိုတာမရှိဘူးဆိုတော့သဘောနဲ့သူတို့ကရည်ကြည်ရမျက်နှာရဒီမှာလည်းတည်နေတာပဲနောက်ဆုံးကဘဝကိုပြည့်စက်ပြီးတော့တည်လဲတည်မရှိရင်လဲရှိမယ်အဲ့ဒီသဘောနဲ့ဆွတ်ပြေးနေကြတာရှိတယ
်ရခိုင်ပြည်နယ်မှာ2012-2019ခုနှစ်တည်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ကြရသလိုအများပြားဟာလည်းရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာဆက်လက်နေထိုင်နေကြရတာပါရခိုင်ပြည်နယ်မှာကန့်သက်ခံထားတဲ့ရိုဟင်ဂျာတွေအတွက်အခြေခံလွတ်လပ်ခွင့်တွေရရှိဖို့လိုတယ်လို့လည်းရိုဟင်ဂျာရေးလှုပ်ရှားသူတွေကပြောပါတယ်
နိုင်ငံတော်အစိုးရကဒီလူတွေကိုဘာကွန်ပလက်ဒီဟိုအရင်တော့ကဘလို့ရခိုင်တက်ကမိမြန်မာတွေနဲ့ဘလို့တန်းတူရှိခဲ့လေသူတို့ရဲ့ငွေစည်းတွေကလာဝကမြို့နယ်ခရိုင်ပြည်နယ်နောက်ဆုံးဟိုဌာနချုပ်အသင်းအတိကိုငွေစည်းဆိုတာရှိတယ်သူတို့ရဲ့အဲအဖေအမေဘယ်သူလဲဘိုးဘတွေကဘယ်သူလဲအဖေအမေလက်ထက်ကတည်းကဘိုးဘကတည်းကအမျိုးသားမဖွစ်နေခိုင်ဆောင်ထားတဲ့လူရှိရလားရှိတယ်ဆိုရင်တော့တခြားလူမျိုးတွေလူဒီဝရနိုင်ငံသားပြေးလိုက်ပြီဆိုရင်သူတို့အဲ့ဒီမှာလောက်ကစားတော့လို့ရမယ်ရန်ကုန်ကိုလာပြီးတော့ပစ္စည်းဝယ်လို့ရမယ်ရန်ကုန်ကနေလူလူလက်သွားလို့လာလို့ရမယ်တခြားလူမျိုးတွေလို့ပေါ့နော်အဲ့လိုမျိုးလုပ်ပြလို့ရတယ်ဆိုရင်တော့ဒီလူတွေကထွက်ပြေးဖို့ နဲသွားမယ
်ရခိုင်ပြည်နယ်ကမွတ်စလင်တွေဟာမလေးရှားအင်ဒိုနီးရှားတို့လိုမွတ်စလင်အများစုရှိရာဒေသတွင်းနိုင်ငံတွေကိုသွားဖို့ကြိုးပမ်းရင်းမကြာခဏဖမ်းဆီးခံရတာတွေတိုက်ဆုံတာတွေရှိနေတာပါကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာပြီးခဲ့တဲ့နှစ်ထဲမွတ်စလင်3500ကျော်ဟာရင်းရင်39စင်းနဲ့ကူးဖြတ်ဖို့ကြိုးပမ်းခဲ့မှုကြောင့်ကုလသမဂ္ဂကမှတ်တမ်းတင်ထားပါတယ်2022ခုနှစ်ထဲမှာပင်လယ်ပြင်မှာတည်ဆုံရတဲ့မွတ်စလင်348ယောက်ထပ်မနေရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့စစ်တွေမျိုးအနီးပင်လယ်ပြင်မှာဆက်လီနှိမ့်မြုပ်ခဲ့တဲ့အတွက်ရိုဟင်ဂျာမွတ်စလင်အနည်းဆုံး18ယောက်တည်ဆုံခဲ့ရတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုရဲ့တမိုင်းအစောပိုင်းတုန်းကကျင်းပခဲ့တဲ့တမရရွေးကောက်ပွဲတွေမှာကိုယ်စားလှယ်လောင်းတစ်ယောက်ကဘလောက်လူချစ်လူခင်များသလဲနောက်လူတွေနဲ့ဘလောက်ယဉ်ယဉ်နီနီထိတွေ့ဆက်ဆံပြီးတော့ဩဇာကိတ္တမရှိသလဲဆိုတာတွေကသိပြီးတော့အရေးကြီးတဲ့ကိစ္စတော့မဟုတ်ခဲ့ပါဘူးဒါပေမဲ့လည်း electronic kit နဲ့လူမှုကွန်ရက်တွေကနေတဆင့်မဲဆွယ်လာကြချိန်မှာတော့ကိုယ်စားလှယ်လောင်းတဦးချင်းရဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့ဆက်ဆံနိုင်မှုကတမရအဖြစ်ရွေးခံသင့်မခံသင့်အဆုံးဖြတ်ဖြစ်စေပါတယ်အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်သူတွေရဲ့လူလူနဲ့ဆက်ဆံရေးအကြောင်း VOA သတင်းတော့ Steve Hardman အင်ဖြူရောကနေပေးပို့ထားတဲ့သတင်းလွှာကိုကိုသိန်းထိုင်ဦးပြောပြပေးပါမယ
်အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုက်ဒန်နဲ့ဒေါ်လင်ထရန့်တို့လူလူကြားနိုင်ငံရေးအရအပြိုင်ဆိုင်မဲဆွဲထိတွေ့ဆက်ဆံပုံတွေကပဲသမ္မတရွေးကောက်ပွဲနိုင်ရဖို့အဆုံးပြတ်ပေးခဲ့တယ်လို့လာမယ့်ရွေးကောက်ပွဲမှာလည်းအမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးတာဝန်ကိုယူမယ်နိုင်ငံရေးအနာဂတ်ကိုအဓိကဆုံးဖြတ်ပါလိမ့်မယ်။သမ္မတဘိုင်ဒန်ဆိုရင်မင်းကွန်းပြောပြီးတိုင်းလူတွေနဲ့ဓာတ်ပုံရိုက်ပွေဖက်နှုတ်ဆက်လေးရှိပါလေ။ဒေါ်လင်ထရန့်ကတော့လက်မနှစ်ဖက်ထောင်ပြတာလက်သီးဆုပ်ပြီးနှုတ်ဆက်တာကခုံနဲ့ပုံစံတွေလုပ်ပြတတ်ပါလေ။သမ္မတတာဝန်ယူခဲ့တဲ့ကာလနဲ့ယူပြီးကာလပြစ်မှုမျိုးစုံနဲ့တရားစွဲခံခဲ့ရပေမဲ့သူ့ကိုထောက်ခံတဲ့သူတွေနဲ့သူ့အကြားမှာထောက်ခံမှုဘလောက်ခိုင်းပါလဲဆိုတာကိုလည်းထရန့်ကကြောဝါပြောလို့ရှိပါတယ
် I could stand in the middle of Fifth Avenue
ဒီအမငါလမ်းမကြီးအလဲမှာကျွန်တော်ရက်ပြီးတော့တယောက်ကိုတနက်နဲ့ပြင်းပြရင်တော့မှမဲတမဲမှာရော့မသွားဘူးဆိုပြီးသူဘာပြစ်မှုပဲကျူးလွန်ကျူးလွန်လူတွေကသူ့ကိုထောက်ခံနေတဲ့အကြောင်းဒေါ်လင်ထရန့်နှိုင်းရှင်ပြောသွားခဲ့တာပါခေါင်းဆောင်မှုကိုလေ့လာသူတွေကတော့နိုင်ငံကြီးခေါင်းဆောင်တယောက်လူချစ်လူကင်များဖို့လူတွေကြိုက်ဖို့ဆိုတာရုပ်ပြင်သံကြားမှာထွက်ပြပြောနေုံတဲ့ပို့ပြီးတော့ရေးကြည့်တယ်လို့ပြောပါတယ
် You feel like you're one of them
ခင်ဗျားကိုယ်တိုင်သူတို့တွေကတယောက်ဖြစ်တယ်သူတို့ကလည်းခင်ဗျားနဲ့အတူတူဆိုတာမျိုးခံစားမိလာစေပါတယ်အားလုံးတပေါင်းတစုတယ်ဆိုတာမျိုးတန်ဖိုးထားမှုနဲ့တွန်းနေကြတယ်ဆိုတာကိုပြောဆိုတယ်သတင်းစကားဘယ်လိုပါမလဲဖုံးဖော်တယ်ချေချေမြင့်မြင့်ဆွေးနွေးတယ်လူတွေနဲ့ထိတွေ့ပြောဆိုတာတွေမှာအများလက်ခံလာအောင်ပြောဆိုကြပါတယ
် Let's try no set da လက်ပြလာလက်မှတ်ထိုးတာစသဖြင့်အစဉ်ဆက်သမ္မတရွေးကောက်ပွဲဝင်သူတွေတုံးပြီးသူတို့ပြောချင်တာကိုကဘာပိုတိအောင်လုပ်ခဲ့ကြပါလေ
The vast majority of people who are looking at these candidates will not be able to decide based on what they see on the media. They don't know what they see on the media. They don't know what they see on the media. They don't know what they see on the media. They don't know what they see on the media. They don't know what they see on the media. They don't know what they see on the media.
They don't know what they see on the media. They don't know what they see on the media. They don't know what they see on the media. They don't know what they see on the media. They don't know what they see on the Thanks what ka mye ma le
you have to be genuine
because this is my yora su da myo chit po lu de tu ya ra ga tu ro lu ni yaw sa long ga ma phong kwe bu a shi dai tu ro ba du so da go a man dai pya de lo chano myin de
sat san ye chu ma pye de nai ngai yi tama ti yaw pho sit sit man man a shi dai tu yin ne ma chi de dai byo da bu so da ma phit nai ma ba du le ho a yong sat bi ba ri byo me so da myo tin cha le chin pe da myo ri lu de lo ထရန့်ရဲ့ပထမဆုံးအင်ပြီးတော့သတင်းပြန်ကြားရေးရရှိအောင်ရှန်စပိုက်ဇာက TOE ကိုပြောပါတယ
် One of the things that sometimes politics
ငယ်ငယ်သမားတွေမှာတခါတလေမဖြစ်မနေရှိကိုရှိရမယ်အရေးချင်းတစ်ခုအတွက်စိုးရိမ်စိတ်လှုပ်ရှားနေတဲ့တာမျိုးအဲ့ဒီလိုလှုပ်လိုက်ရမှာကြောက်နေကြတာ Trump ကသူ့ရင်ထဲရှိတဲ့အတိုင်းပြောဆိုလုပ်ပြီးတော့သူတွေးတဲ့အတိုင်းယုံတဲ့အတိုင်းပွင့်ပွင့်လင်းလင်းပြောဆိုနေတယ်လို့ကျွန်တော်မြင်ပါတယ
် Joe Biden ကလည်းသူယုံကြည်တဲ့အတိုင်းမချွတ်မချန်ပြောဆိုပါမယ်လို့သူတို့စီအောင်ပွဲတွေမှာဂရီပေးခဲ့ဘူးပါလ
ေ I never ever tell you anything I don't
တကယ်မဟုတ်တာကျွန်တော်ဘယ်တော့မှမပြောဘူးမယုံကြည်ဘဲနဲ့လိန်ညာပြေးခင်ဗျားတို့ဘယ်တော့မှမပြောဘူးလို့ဂျိုးဘိုက်ဒန်ပြောဆိုသွားခဲ့တာပါရုပ်ပြင်သံကြားမှာပြသဖို့ဗီဒီယိုကင်မရာရှိရိုက်ခံတဲ့အခါမှာညက်တော်မကပ်ဘဲကြည့်နေရင်ကိုယ်စလဲလောင်းတယောက်ဘသူကဟန်ဆောင်နေတယ်သူ့ရင်ထဲမှာရှိတဲ့အတိုင်းတကယ်အစ်အမှန်ပြောတာမဟုတ်ဘူးဆိုပြီးပေါ်သွားနိုင်ပါလေမဲဆန္ဒရှင်တွေကသူ့ကိုထောက်ခံမဲမပေးတော့ဘူးဆိုပြီးဆုံးဖြတ်သွားနိုင်ပါလေမဲဆွယ်ပွဲအတွက်လူတွေယုံကြည်အောင်ဘလောက်ပဲကုံကြခံခံအစ်အမှန်ရှိတဲ့အတိုင်းပြောတာမဟုတ်ဘူးလူတွေမကြိုက်ကြဘူးဆိုရင်တော့ အောင်မြင်တဲ့နိုင်ငံရေးသမားတယောက်ဖြစ်မှာမဟုတ်ပါဘူးခင်ဗျာ
။ကိုသိန်းထိုင်ဦးတင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါပါရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းရဲ့ကြာသပတေးနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဝါတပ်ဖွဲ့ရဲ့ထူးခြားတဲ့အခမ်းကဏ္ဍအကြောင်းကိုဆွေးနွေးသုံးသပ်ထားကြပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးတပ်ဟာစစ်ကောင်စီနဲ့အပြစ်ရက်ထားပေမဲ့စစ်ဗိုလ်စစ်သားတွေကိုပုံမှန်မွေးထုတ်နေပြီးတော့မိမိရဲ့တီးတန့်နိုင်ငံရေးရည်ရွယ်ချက်အကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူဒီသတင်းပတ်ရဲ့မြမအရေးသုံးသပ်ချက်မှာဆွေးနွေးတင်ပြထားတာရှုစားနာဆင်ပါရှင
်။လူငယ်တဲ့ဇွန်လ28ရက်နေ့ကဝတ်တပ်ဖွဲ့ဌာနချုပ်ရှိရာပန်းဆန်းမြို့မှာစစ်အရာရှိငယ်900ကျော်ပါဝင်တဲ့ပထမအကြိမ်ဘိုးတင်တန်းစင်ပွဲကျင်းပတယ်လို့ဇွန်လ23ရက်နေ့ထုတ်ရွှေပြည်မြေသတင်းမှာဖော်ပြပါတယ်ဘကပဗမာကွန်မြူနီလက်အောက်ခံလက်ပြည်တော်တာဘောကရုံးထွက်လာပြီးအနှစ်30ကျော်ကြာတဲ့အခါမှာဝဟာအင်အားအကြီးမားဆုံးတိုင်းရင်းသားတပ်ဖြစ်လာပါတယ်ဝါခေါင်းဆောင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေရဲ့စစ်အင်အားဟာလည်းပုံမူတောင်းနှင်းလာပါတယ်သူတို့နဲ့ဆက်တွေ့တဲ့လင်းတဲ့ကင်အဖွဲ့တွေလည်းပုံမူအားကောင်းလာပါလေအရင်ကလည်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေရှိခဲ့ပေမဲ့ဝတ်တပ်ဖွဲ့ခေါင်းဆောင်နဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FBNCC လို့အင်အားကြီးမားတဲ့အဖွဲ့အစည်းမျိုးမရှိခဲ့ဘူးပါဘူး FBNCC မှာဝတ်တပ်ကချင်တပ်ကိုကန်တပ်မိုင်းလာတပ်တာအန်တပ်ရခိုင်တပ်နဲ့ရှမ်းပြည်တိုးတက်ရေးတပ်စတဲ့တပ်ဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီး2018ခုနှစ်ဧပြီလဝမြို့တော်ပန်ခန်းခေါ်ပန်ဆန်းမှာတည်ထောင်ပါလေ။ထိုင်းနိုင်ငံချင်းမိုင်းမြို့ကိုဌာနချုပ်လုပ်ပြီးဖွဲ့စည်းခဲ့တဲ့အဖွဲ့ဝင်17ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council UNFC ကိုအစားထိုးလိုက်တာဖြစ်ပါလေ။
တိုင်းရင်းသား Federal Council ကိုမွန်ရခိုင်ကရင်နီရှမ်းနဲ့လာဟုအဖွဲ့တွေကဥဆောင်ပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်အပြစ်ရဲ့သဘောတူညီချက်ရယူဖို့ကြိုးပမ်းတဲ့အခါမှာ UNFC ကနှုတ်ထွက်သူများလာပါတယ် UNFC ရဲ့ဈေးစကားကိုအဖွဲ့ဝင်တွေမတက်နိုင်တာကများပါတယ်ဒါကြောင့်ဆုံးဖြတ်ချက်တွေကိုထိတိရဲ့ရောက်အကောင့်ထဲပို့ဖို့ခက်လာပါတယ်ဝါခေါင်းဆောင်တဲ့ FPNCC ခုနှစ်ဦးအဖွဲ့ကတော့နိုင်ငံလုံးဆိုင်ရာအပြစ်ရဲ့စာချုပ် NCE ကိုလက်မှတ်ထိုးသူတွေမဟုတ်တဲ့အတွက်အခြေခံချင်းတူကြပါတယ်Federal Democracy တိဆောက်တဲ့နီလန်းမျိုးစုံရှိပေမဲ့လူနည်းစုတိုင်းရင်းသားတွေရဲ့အင်အားနဲ့အစွမ်းအစကိုသာအားကိုးရမယ်လို့လွန်ခဲ့တဲ့မတ်လ16ရက်နေ့ပန်ခမ်းမြို့မှာကျင်းပတဲ့အစည်းအဝေးထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့ကိုဗစ်ကပ်ရောဂါကာလမှာအကူအညီပေးနေတဲ့တရုတ်အစိုးရကိုအထူးကျေးဇူးတင်ကြောင်းနေဆက်တည်ငြိမ်ရေးလူဝင်မှုကုန်သွယ်မှုနဲ့အခြားကဏ္ဍတွေမှာတရုတ်အစိုးရနဲ့လက်တွဲလုပ်မယ်လို့ဆိုပါတယ်။
မြန်မာပြည်မှာဖြစ်ပေါ်နေတဲ့ပြည်တွင်းပဋိပက္ခတွေပြည်လဲချုပ်ငင်းရေးအတွက်တရုတ်အစိုးရကကြားဝင်ဆောင်ရွက်ပေးတာကိုထောက်ခံကြိုဆိုကြောင်းအစည်းအဝေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုအခြေအနေရောက်လာဖို့အတွက်တရုတ်ကွန်မြူနီဟာအဓိကအခန်းကပါဝင်ခဲ့တာမို့ဝတ်တပ်ကိုတရုတ်ကွန်မြူနီရဲ့မွေးစားတပ်လို့တောင်းခေါ်သူတွေရှိပါတယ်။ဘယ်အစိုးရလက်အောက်မှာမှမနေခဲ့ဘူးတဲ့ဝတ်တွေရဲ့ရှေးဟောင်းယဉ်ကျေးမှုဒလေကိုနီကုန်းချုပ်လိုက်သူကတော့ပ ဘကပါကွန်မြူနီဖြစ်ပါလေအချင်းချင်းတိုက်ခိုက်နေတဲ့ဝါတွေကိုဘကပါကစူးစီးပေးလိုက်တဲ့သဘောဖြစ်ပါတယ်နှစ်ခိုးခွေတဲ့ဝါတွေပထမဦးဆုံးထိတွေ့တဲ့အယူဝါဒကကွန်မြူနီဝါဒဖြစ်ပါတယ
်ဝါဒီသားဟာကြေးလက်အဆင့်ကနေလက်နက်ကင်မျိုးတော်အဆင့်ကိုအနှစ်30ကျော်အတွင်းရောက်ရှိလာတာဟာတရုတ်ရဲ့ကူညီမှုကြောင့်ဖြစ်ပါတယ်ဗမာစစ်တပ်ကအစွမ်းကုန်တီးခတ်နေရတဲ့ဆိုတဲ့ဝါပြည်နယ်ရဲ့အခြေခံအဆောက်အုံတွေကိုတရုတ်ကုမ္ပဏီနဲ့တရုတ်အလုပ်သမားတွေကတိစောက်ထားတာပါဝါပြည်နယ်ရဲ့ရုံးသုံးစကားဟာတရုတ်စကားဖြစ်ပါတယ်အဲ့ဒီမှာတရုတ်ယွမ်ငွေကိုပဲသုံးကြတာပါတရုတ်ပြည်သုံးတယ်လီဖုန်းစနစ်ကိုဝါပြည်နယ်မှာသုံးနေပါတယ်တရုတ်မကြိုက်တဲ့ဘိန်းဆိုင်ပြုမှုကိုပိတ်ပင်ထားပေမဲ့စိတ်ကြွစည်းမျိုးစုံထုတ်လုပ်နေပါတယ်ဝါဒေသမှာတရုတ်စီးပွားရေးနိုင်ငံရေးနဲ့အုပ်ချုပ်ရေးစနစ်တွေကျဉ်သုံးပြီးတရုတ်စစ်လက်နက်ပစ္စည်းတွေကင်ဆောင်ထားကြတာကြောင့်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဟာတရုတ်ရဲ့မွေးစားတပ်ဖြစ်တယ်လို့ရှုမြင်သူတွေရှိပါတယ
်။ဝါတွေဟာဘကပကွန်မြူနီလက်အောက်မှာရဲရင်တဲ့စစ်တီအဖြစ်နာမည်ရပါတယ်။ဘကပနဲ့တရုတ်ကွန်မြူနီဦးဆောင်မှုစနစ်ကိုသာဝါတွေကသိပါတယ်။ဝါတရဲ့ရန်ပုံငွေဟာမွေးစေးဖြစ်ပါတယ်။စစ်ရင်အားကောင်းပြီးမွေးစေးနဲ့ရန်ပုံငွေရှာတဲ့တပ်ဖွဲ့နှစ်ဖွဲ့ကိုရန်တိုက်ပေးလိုက်သူဟာထောက်လှမ်းရေးဘူခင်ညွန့်ဖြစ်ပါတယ်စစ်တိုက်ကောင်းတဲ့ဝါတွေကိုခွန်စာကြီးစိုးတဲ့ရှမ်းပြည်တောင်ပိုင်းကိုပို့ပေးပါတယ်ခွန်စာနေရာကိုဝါတွေရရှိပြီးခွန်စာကတော့ရန်ကုန်မှာခလုံးကွင်းရပြီးကွယ်လွန်သွားပါတယ်ခွန်စာရဲ့မော်ထိုင်းတပ်ကမကျင်တတ်သူတွေစုစည်းတဲ့အခါရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ပေါ်ထွက်လာပါတယ်ဝါကြီးစိုးတာကိုလက်မခံနိုင်သူဟာရှမ်းထူထောင်ရေးတပ်ဖြစ်ပါတယ်ရှမ်းပြည်တိုးတက်ရေးတပ်လို့လူဒီများတဲ့အဖွဲ့ကတော့ဝါထောက်ပံ့မှုကိုလက်ခံပြီးဝါခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်မှာပါဝင်ပါတယ်။ရှမ်းပြည်နယ်မိုင်းဆက်ခရိုင်မှာရှမ်းပြည်ထူထောင်ရေးတပ်နဲ့ဝါတပ်ဖွဲ့မနစ်ကတိုက်ပွဲဖြစ်တဲ့သတင်းထွက်လာပါတယ်။ဝါတပ်ဟာထိုင်းမြန်မာနယ်စပ်ကစစ်ဒေသ1918ကိုထိန်းချုပ်ထားပါတယ်။တာချီလိတ်မိုင်းဆက်မိုင်းတုံဝေအောနဲ့ပါပုံကြီးမြို့နယ်မှာဝါတွေအခြေစိုက်ပါတယ်။ဒါကြောင့်စစ်ကောင်စီကမတိုက်ပေမဲ့တိုက်ပွဲဝင်နေသူတွေကတော့ကူညီထောက်ပံ့နေပုံရပါတယ်ခင်ဗျာ
ဝါတပ်ဖွဲ့ရဲ့ထူးခြားတဲ့အခမ်းကဏ္ဍအကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်မှာရှင်တိုင်းရင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့စိတ်ဖိစီးမှုအကြောင်းရင်းကိုပြောပြပေးထားပါတယ်။မြန်မာနိုင်ငံမှာစိတ်ဖိစီးမှုကိုဖြစ်စေတဲ့အကြောင်းရင်းကြီး၅ခုနဲ့အကြောင်းရင်းငယ်တွေကိုသိထားသင့်ပါတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဒီအကြောင်းရင်းတစ်ခုထဲမှာတော့ကုန်စည်နှုန်းနဲ့ငွေရေးကြေးပါဝင်ပါတယ်။နောက်ထပ်ဘလို့အကြောင်းရင်းတွေမျိုးပြောရှိနေပါသေးတယ်။ဒီအကြောင်းဩစတေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာတတ်ထေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားတာရှုစားနာဆင်ပါရှင်။
โอเคทุกคุณสวัสดีดร.ตัทเทพครับကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိစိတ်ဖိစီးမှုပိုအဖြစ်များလာတာအတွက်ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာရေဒီစိတ်ဖိစီးမှုရဲ့အဓိပ္ပာယ်နောက်အမျိုးအစားနဲ့အဓိကဖြစ်ရခြင်းအကြောင်းရင်းတွေကပထမအဓိကအချက်ဖြစ်တဲ့ကုန်စည်နှုန်းနဲ့ငွေကြေးကိစ္စကိုပြောပြီးမှကျန်တဲ့အကြောင်းရင်းတွေကိုဒီတစ်ပတ်မှာဆက်ပြောမှာမို့ဒုတိယအကြောင်းရင်းကိုစပြောပြပေးပါလားဆရာရေ
။နံပါတ်1ကတော့ကျွန်တော်တို့လူတိုင်းကတော့အလုပ်လုပ်ရတာပဲ။အဲကြတော့အလုပ်လုပ်တဲ့အခါမှာပြဿနာရှိတယ်ခင်ဗျာ။စဉ်လုံးကျော်မဟုတ်ဘူး။တခါလေးကကျွန်တော်ကလဲပဲထွန်ကျင်တယ်။အဲအစဉ်လုံးကျော်လာဘယ်ဟုတ်မလဲ။မွေးကြိုက်သွားရင်ဒုက္ခရောက်အောင်မယ်။အဲကြတော့အလုပ်ဆိုတာကအလုပ်မှာ stress ရှိတယ်။ကျွန်တော် office stress ပဲခေါ်ကောအလုပ်ရဲ့တဘာဝကွာအလုပ်တော်တော်များများစိတ်ဖိစီးမှုရှိတယ်။ဆိုတော့အလုပ်ထဲမှာမပြောတာတွေအလုပ်ထဲမှာအလုပ်တွေများတာပေါ့ work load တွေများတာတွေနောက်အလုပ်ထဲမှာ long hours ဆိုတာ10နာရီ7နာရီဟာရှစ်ပေါင်းများဆိုတာလုပ်ရတာနောက်တစ်ခါတလေဆိုတော့အလုပ်ထဲမှာစိတ်ညစ်စရာတွေရှိတခါတည်းလုပ်ပေါ်ကင်မဲ့ကမကောင်းတာတို့တခါတည်း boss က bully လုပ်တာတို့ဆိုတ
ာအနိုင်ကျင့်တာပေါ့ဆရာနော
်မှန်ပါတယ်ခင်ဗျအလုပ်ထဲကပြဿနာတွေကလည်းကျွန်တော်တို့ရဲ့စိတ်ဖိစီးမှုတွေရဲ့ကျွန်တော်ကဒီကြီးငါကြီးတွေကဒုတိယပြဿနာကြီးလို့ပြောချင်တယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲ့ဒီကနေကျွန်တော်တတိယဆက်ပြောလိုက်ရရင်တော့
ပြောပါဆရာ
ကျွန်တော် relationship ပေါ့ relationship ဆိုတာဘယ်လိုအတိတ်ပဲပြန်မလဲဗျာဟိုလင်းနေမရတော့เนาะဟိုချစ်သူရေးစားရတော့ အဲ့ဒါကိုကျွန်တော်ကဆွေးနွေးခြင်းပါလေ
ဟုတ်ကဲ
့ဟုတ်ကဲ့ relationship
မိသားစုနဲ့လူမှုဆက်ဆံရေးပေါ့ဆရာနော်ပတ်ဝန်းကျင်ဆက်ဆံရေးပေါ့
မှန်ပါတယ်ခင
်ကိုဝင်းကျင်အလုပ်ကလွဲပြီးတော့ကိုနဲ့နှီးဆက်တဲ့လူတွေနဲ့ဆက်ဆံရေးပေါ့ဆရာ
အေးအဲ့ဒါဟုတ်တယ်ဟုတ်တယ်အဲ့ကျွန်တော်အဲ့လိုဆက်ဆံရေးမှာအဆင်မပြေဘူးဗျာဆိုတော့တကယ်ချင်းနေနဲ့အဆင်မပြေတာဒါပေမဲ့ပို့ပြီးတော့ကျွန်တော်ကပြောချင်တာကဒီအိမ်တော်ရေးအဆင်မပြေတာလေဆိုအိမ်တော်ရေးအဆင်မပြေတာတွေကပြဿနာတိတ်ကြီးတယ်ကျွန်တော်တို့ Queensland ဆိုတော့ကျွန်တော်နေတဲ့ Australia မှာနှစ်တိုင်းတော့လူ900နီးပါးတတ်တယ်900အဲ့900ထဲမှာတစ်ဝက်လောက်က 50% လောက်ကအဲ့အိမ်တော်ရေးအဆင်မပြေတာ relationship အဆင်မပြေတာကျွန်တော်ကတော်တော်အံ့ဩတယ်ဗျာနောက်ပြီးတော့မှဒီဘဝမှာအခက်အခဲတွေမဖြတ်သန်းနိုင်တာပေါ့နော်ဒီကျွန်တော်တို့ထင်တာကဘာလဲဆိုတော့စိတ်ရောဂါရမှာတတ်တယ်မလို့ရှင်တာမဟုတ်ဘူးဗျာနော်အဲ့ 50% ကအခုပြောတဲ့ stress related relationship တို့ဒီပြဿနာတွေဒီအလုပ်တို့ဘာလို့အဲ့ဒီပြဿနာတွေကြောင့်မလို့တတ်တည်ကြတဲ့အထဲမှာ relationship က top ထဲမှာပါတယ်ဆိုတော့ကျွန်တော်ကဒီအိမ်တော်ရေးအဆင်မပြေတာကြီးအချစ်ရေးအဆင်မပြေတာကြီးအိမ်တော်ရေးဖောက်ပြန်တာကြီးဆိုတာကတကယ်က family ဆိုတာသိတယ်ဒါပေမဲ့ unit ပဲเนาะကျွန်တော်တို့ကဟာလာလင်းနေမရကလေးတွေနဲ့စုစုလေးနေရတာအဲ့ဒီထဲမှာအဆင်များမပြေလို့ကတော့အိမ်ထဲမှာမီးတောင်နေတာပဲဆိုတော့အဲ့ဒါကကျွန်တော်တို့နံပါတ်ကောင်းကျွန်တော်တို့ stress ပါပဲ
ဟုတ်ကဲ့
ဆရာကြီးကျွန်တော်နောက်ထပ်နှစ်ခုထပ်ဆက်လိုက်မယ်เนา
ะဟုတ်ကဲ့ဆက်ပါဆရာ
ဟုတ်ကဲ့အဲ့ကျတော့အဲ့ဒီမှာခုနကကျွန်တော်ပြောသလိုငွေကြီးရလဲမဆိုးဘူးလက်ကလေးရနေတယ်အလုတ်ကလည်းကိုယ်တငယ်ချင်းတွေရလဲကောင်းတယ်လင်းနေမရလဲရှာနေသွားတော့ပဲအဆင်ပြေပြီးတော့မှအလုံးဘဝမှာအဆင်ပြေတယ်ဆိုတော့မဟုတ်ဘူးခင်ဗျာဘဝကလောကဓာတ်ကအင်းနေတော့မြင်တော့မယ်ကျုံလာတတ်တယ်ကျွန်တော်တို့နံပါတ်၄နဲ့နံပါတ်၅ကအလုံးအဆင်ပြေမယ်တခါလဲဒိန်းဆိုဆေးလဲသွားစစ်လိုက်ကောကျမ်းမာရေးမှာယောဂပေါ်လာရောဆိုတော့အဲ့ဒီကျမ်းမာရေးမှာယောဂပေါ်လာတော့ဟဟလာချောင်းဆွရင်ချက်ကတော့ okay ပဲဒါပေမဲ့ယောဂကြီးကြီးပေါ်လာဒါကြဲဟိုနှလုံးတုန်တာတွေမှမှန်တာတို့နောက်ပြီးတော့မှဟို heart attack ပေါ့နော်ဒီ myocardial infarction heart attack ဒီနှလုံးဒီသွေးကြောချင်းပြီးတော့နှလုံးယောဂထလာတာတို့နောက်ပြီးတော့အဆိုးဆုံးကတော့ဗျာကင်ဆာတို့ပေါ့အဲ့ဒါတွေ diagnose လုပ်ခံရတယ်ဟာကင်ဆာတွေ့သွားပြီကင်ဆာကုရမယ်အမလီဒါကစိတ်ဖိစီးအကြီးကြီးပဲဆိုတော့ကိုယ်တွေမကဘူးကိုမိသားစုထဲမှာတယောက်ဖြစ်ရင်တမိသားစုလုံးစိတ်မပျော်ဘူးပေါ့ဗျာစိတ်ဖိစီးရတယ်ဆိုတော့ချမ်းမာရေးကဒါလက်တပါပဲအဲ့ဒီချမ်းမာရေးကတော့ပြဿနာများတက်လိုက်လို့ကတော့ stress ကရှင်တွဲပြီးတော့နောက်ကဟိုဘတ်စကားတွဲကြီးလို့လိုက်လာမှာပဲဆိုတော့အဲ့ဒါလည်းကျွန်တော်တို့သတိထားရမယ
်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးချက်လေးဆက်လိုက်မယ
်ဟုတ်ကဲ့ပြောပါဆရာ
နံပါတ်5ကတော့အခုကျွန်တော်တို့ဒီဗမာပြည်မှာဆိုရင်ဒီဟိုအနာသိမ့်လိုက်ကြရရနေပြီးတော့မှစစ်ပွဲတွေပေါ့ဗျာနော်ဟိုစစ်ပွဲတွေနေမကဘူးပထမဆုံးကတော့ဟိုလက်တွေ့အဖြစ်အပျက်တွေပါအဲကြတော့ဟိုလမ်းမပေါ်မှာကလေးတွေပြစ်ခံရတယ်ကလေးတွေအသက်ဆုံးရှုံးရတယ်နောက်ပြီးတော့မှစစ်ပွဲတွေဖြစ်တဲ့အခါကျတော့စစ်ပွဲတွေမှာလည်းဆုံးရှုံးကြရတယ်နော်အဲ့ဒါတော့နှစ်ဖက်စလုံးဆုံးရှုံးတာပါပဲဆိုတော့အဲ့လိုနော်ဟိုတချို့ကျတော့ကိုယ့်ရဲ့မိဘတွေကွယ်လွန်သွားတယ်မောင်နှမတွေဆုံးပါသွားတယ်ခင်မင်ရင်းကြီးနဲ့တငယ်ချင်းတွေတည်ဆုံးသွားရင်အဲ့ဒါအစာထိုးမရတဲ့ဆုံးရှုံးမှုတွေပဲဆိုတော့အဲ့ဒီမှာ grief ဆိုတဲ့ဒီပရိဒေဝပူဆွေးသောကတွေဖြစ်လာတယ်ဖြစ်လာတော့ကြာလာရင်ဒီရုပ်ရဲ့ဆုံးရှုံးမှုတွေကစိတ်ဖိစီးသွားတာပေါ့အဲစိတ်ဖိစီးသွားရင်ဒီတဲ့ပူဆိုးသွားရင်တော့ကျွန်တော်တို့ depression တို့
စိတ်ထဲကြာတာတို့
ဟဲ့လား anxiety တို့
စိတ်ပူပင်သောကပေါ့ဆန်နော
်မှန်ပါတယ်ခင်ဗျနောက်ပြီးတော့မှ trauma တို့ရသွားနိုင်တယ
်နောက်စိတ်တန်ရပေါ့ဆန်နော
်စိတ်တန်ရပေါ့ PTSD ပေါ့စိတ်တန်ရတွေရသွားနိုင်တယ်ဆိုတော့အဲ့ဒီခုနက stress ကတော့အဲဆုံးရှုံးမှုတွေကလည်း stress တွေပဲခင်ဗျာဆိုတော့ကျွန်တော်ကအဲ့ဒီကြီးငါးကြီးကိုအခုပြဿနာကြီးငါးကြီးကိုတင်ပြပြီးတော့မှကျွန်တော်ကဒီ stress ရဲ့ cause ပေါ့နော်အကြောင်းရင်းတွေကိုပြည့်စုံသွားအောင်ဆက်ပြောရရင်တော့ခုနကပြောခဲ့တဲ့အကြောင်းရင်းကကျွန်တော်ပြဿနာကြီးတွေဒါပေမဲ့ဘဝမှာပြဿနာ stress ဖြစ်စေတဲ့အသေးစားလေးတွေလည်းရှိသေးတယ်ဟဲ့လားကျွန်တော် internet ပြည့်သွားတယ်ကျွန်တော်စိတ်ညစ်သွားတယ်ကျွန်တော်အခုကိုကျွန်တော် stress ဖြစ်သွားတယ်တပတ်လောက် internet ပြည့်သွားတယ်နောက်ပြီးတော့မှတခြားကလေးတွေဆိုရင်အင်တာဗျူးဖြေရမှာတို့စာမွေးနီးနေတာတို့အဲကျွန်တော်တို့တခါလေးအိမ်ပြောင်းတာတို့ဟိုတခါလေးကျတော့ပြဿနာကားအက်ဆီဒင့်ကြုံတာတို့ဟလာပစ္စည်းပျောက်တာတို့အဲ့ဒီ stress အသေးလေးတွေပေါ့ဖြစ်စီတဲ့အကြောင်းရင်းအသေးလေးတွေလည်းရှိသေးတယ်ခင်ဗျာ
ကွန်ပျူတာပြတ်တာပေါ့ဆရာနော
်မှန်ပါတယ
်အလုပ်လုပ်ရကြတော့
မှန်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ကတော့အဲ့ဒါတွေကိုတင်ပြရင်အကြောင်းကတော့စိတ်ဖိစီးမှုဆိုတာလူတွေပြောရင်let's aware ကျွန်တော်တို့ဒီဟာလေးကိုတတိလေးချက်ရအောင်ငါဘာကြောင့်စိတ်ဖိစီးနေလဲဆိုတဲ့ဟာလေးကို15မိနစ်20ကိုယ့်ဘာကိုစဉ်းစားကြည့်ပါလမ်းလျှောက်ရင်းနဲ့စဉ်းစားကြည့်ဟာလားပြဿနာအကြီးကြီးရှိနေသလား ပြဿနာအသေးလေးတွေလားနှစ်ခုပေါင်းနေလားတော့ဆိုတော့ဒီအချောင်းရင်းကိုတော့တည်တည်နေဗျာအနာတိမှဆေးရှိတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စိတ်ဖြစ်မှုအကြောင်းရင်းတွေကိုစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာသက်သေးကိုဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကမေးမြန်းတင်ပြပေးခဲ့တဲ့ကျန်းမာရေးခန္ဓာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာပြည်တဝက်မှာဖြစ်ပျက်နေတဲ့တိုင်းရင်းဒေသကအနောက်ဆုံးရအခြေအနေတွေကိုတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FVB ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ရေးမြို့နယ်ထဲမှာလက်ဖက်ဆိုင်တွေကိုတနက်သမားနှစ်ယောက်ကလာရောက်ပစ်ခတ်ခဲ့လို့ပြည်သူ့စစ်အဖွဲ့ဝင်ရာအိမ်မှုအပါဝင်နှစ်ယောက်ထိမှန်သေဆုံးသွားပါတယ်။ရှမ်းပြည်လဲချမြို့နယ်ထဲစစ်တပ်နဲ့ရှမ်းတပ် SSPP SSA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးလဲချအပါဝင်မြို့နယ်တချို့ကတော့ညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။တရင်လွာတွေထဲမှာတော့နိုင်ငံတော်အတိုင်ပင်ခံနဲ့သမရဥဝိမင်းတို့ကိုပြစ်ဒဏ်တချို့ကနေလူငယ်တက်တာခွင့်ပြုလိုက်တဲ့အပေါ်ဘလိုမျိုးတုံ့သက်ဝေဖန်နေကြသလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ရေးမြို့နယ်အစင်ရွာရှိဦးချစ်ဆွေလက်ဖက်ရည်ဆိုင်ထဲကိုဩဂုတ်လ9ရက်နေ့မနက်ကဆိုင်ကယ်တမားနေရဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ပြည်သူ့စစ်အဖွဲ့ဝင်ရာအိမ်မှုအပါအဝင်၂ယောက်သေဆုံးပြီး၃ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဆိုင်ကယ်နဲ့ရောက်လာတဲ့အသက်25နှစ်အရွယ်လောက်ရှိအမျိုးသား၂ယောက်ကတနက်အရှိတလက်နဲ့ပြည်သူ့စစ်အဖွဲ့ဝင်ရာအိမ်မှုဦးရင်ဝေတို့နေထိုင်တဲ့ဝိုင်းထဲကိုတခါတည်းပစ်ခတ်ရာမှာ၅ယောက်ထိမှန်တယ်လို့ပြောပါတယ်အစင်ရွာပြည်သူစစ်အဖွဲ့ဝင်ရအိမ်မူဦးရင်ဝေနဲ့ဇီးဖြူတောင်ကျေးရွာပိုက်တန်းရက်ွက်ကဈေးရောင်းသူဦးအောင်သိန်းပွဲချင်းပြီးတည်ဆုံသွားပါတယ
်ရှမ်းပြည်တောင်ပိုင်းလေချားမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ရှမ်းပြည်ဒုတိယပါတီရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးလက်ရှိမှာဆိုရင်လေချားအပါဝင်မြို့နယ်တော်တော်များများကိုစစ်တပ်ကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်နှစ်ဖက်ကြားတိုက်ပွဲဟာမလန်အုပ်စုမှာဩဂုတ်လ6ရက်နေ့ကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတိုက်ပွဲပြင်းထန်တဲ့နှစ်ရက်တာကာလအတွင်း SSPP ဘက်ကတယောက်သေဆုံးခဲ့တယ်လို့စစ်တပ်ဘက်က10ယောက်ကျော်သေဆုံးပြီးအယောက်20ကျော်ဒဏ်ရာရရှိခဲ့တယ်လို့ SSPP ကဆိုပါတယ
်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာဇူလိုင်လအတွင်းစစ်ကောင်စီတပ်ဖွဲ့ကပြည်သူနေအိမ်၉လုံးကိုချိတ်ပိတ်သိမ်းဆီးခဲ့တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကပြောပါတယ်ဟာခါမြို့ဟာခါသာရက်ွက်မှာရှိတဲ့နေအိမ်၉လုံးကိုတော်လိုင်းရဲ့အဖွဲ့ရင်းနဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုပြီးစစ်ကောင်စီကချိတ်ပိတ်ကနိုင်ငံတော်ပိုင်အဖြစ်သိမ်းဆီးလိုက်တာလို့ CHRO ကတာဝန်ရှိသူဆလိုင်းမန်ယေရန်ကပြောပါတယ်ချိတ်ပိတ်ခံရတဲ့အိမ်တွေဟာအကြမ်းဖက်မှုကျူးလွန်သူကိုပုံအောင်ခွင့်ပေးတာနဲ့ယာယီနေထိုင်ခွင့်ပေးတာဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50နှစ်အရနေအိမ်အဆောက်အုံပိုင်ရှင်ကိုအရေးယူမဲ့အပြင်ပုံမှန်56အရနိုင်ငံတော်ပိုင်ပဏာအဖြစ်သိမ်းဆီးသွားမယ်လို့နေအိမ်တွေမှာစာကတ်ထားတယ်လို့ဆိုပါတယ်
ကေအန်ယူတပ်မဟာငါမူထရဖာဖွန်ခရိုင်အတွင်းကစစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့အုပ်ချုပ်ရေးမှူးတွေနှုတ်ထွက်ကြဖို့ကေအန်ယူတပ်မဟာငါကထပ်မံတရေပီထုတ်ပြန်လိုက်ပါတယ်အခုထုတ်ပြန်ချက်ဟာပြီးခဲ့တဲ့2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုပြန်အသိပေးထုတ်ပြန်ထားတာဖြစ်တယ်လို့ကေအန်ယူတပ်မဟာငါရဲ့ဩဂုတ်လ10ရက်နေ့ထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်အခုပြန်အသိပေးထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုမလိုက်နာခဲ့ရင်အမိန့်ဆန့်ကျင်သူတွေအဖြစ်သတ်မှတ်အရင်ကထက်ပူပြီးထိရောက်တဲ့အရေးယူမှုတွေကိုလှုံ့ဆော်သွားမယ်လို့ KNU တပ်မဟာငါကဆိုပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရားလည်ပတ်နိုင်ဖို့အတွက်အထောက်အကူဖြစ်စီတဲ့ဌာနဆိုင်ရာဝန်ထမ်းတွေရက်ွက်ကြီးရွာအုပ်ချုပ်ရေးမှုတွေအနေနဲ့တာဝန်ကနေစွန့်လွှတ်ထွက်ခွာနှုတ်ထွက်သွားဖို့ပြောဆိုထားပါတယ်
မြေဆောင်စီမံကိန်းအပါအဝင်လျှက်စစ်တပ်အားထုတ်လုပ်ရေးစီမံကိန်းကြီးတွေအကြောင်းမျိုးမျိုးကြောင့်ရပ်တန့်လိုက်ရတဲ့အတွက်ပြည်သွင်းမှာလျှက်စစ်တပ်အားလိုအပ်ချက်တွေရှိနေရတာလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောင်လိုင်ကပြောဆိုလိုက်ပါတယ်။စစ်ကောင်စီဥက္ကဋ္ဌကလွန်ခဲ့တဲ့ဆယ်စုနှစ်လောက်မှာအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့လက်စစ်တအားထုတ်လို့ရေးစီမံကိန်းကြီးတွေဟာအကြောင်းမျိုးမျိုးကြောင့်ရပ်တန့်ခဲ့ရကြောင်းအဲ့ဒီလက်စစ်တအားစီမံကိန်းတွေကိုအကောင့်ထဲပေါ်ဆောင်ရွက်ခဲ့မယ်ဆိုရင်အခုချိန်မှာမိမိတို့နိုင်ငံရဲ့လက်စစ်တအားလိုအပ်ချက်ကိုများစွာဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
မူအဆက်မပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်ကကြောက်တော်မြောက်ဦးတောင်ကုတ်အပါဝင်မြို့နယ်တချို့မှာရေကြီးရေရှမ်းဖြစ်ပေါ်နေပြီးရွာပေါင်း100နီးပါးမှလည်းရေနစ်မြုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကလဒန်မြစ်ရေတိုးလာလို့ကြောက်တလုံးနဲ့မှုချောင်းရွာကလူပေါင်း1000ကျော်ကိုရွှေ့ပြောင်းခဲ့ရတယ်လို့လေးမြုပ်မြစ်ရေမှလည်းစိုးရင်ရေမှတ်ကူကျော်လာတဲ့အတွက်မြတ်တဆောင်စစ်ဘေးရှောင်စခန်းကဒုက္ခသည်တွေကိုပြောင်းရွှေ့ခဲ့ရပါတယ်။ကားလမ်းတွေကိုရေကျော်လာတဲ့အတွက်စစ်တွေကြောက်တော်မြောက်ဦးကားလိုင်းတွေကိုလည်းယာယီရက်ဆိုင်ရတယ်လို့ကားသမားတွေကပြောပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။နေပြည်တော်ကအကျဉ်းထောင်မှာနှစ်ရှည်ထောင်တန်းကြားခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြည်ထောင်တချို့ကနေလူငိမ့်သက်သာခွင့်ပြုလိုက်တယ်လို့ပြီးခဲ့တဲ့ဩဂတ်စ်လ၁ရက်နေ့ကစစ်ကောင်စီကကြေညာခဲ့တဲ့အပေါ်ဝေဖန်သုံးသပ်မှုတွေအမျိုးမျိုးရှိနေပါတယ်။ဒီကိစ္စအပေါ်ဘလို့မျိုးဝေဖန်သုံးသပ်နေကြသလဲဆိုတာကိုတော့ရမင်းကနေတင်ဆက်ပေးထားပါတယ်
။တော်အောင်ဆန်းစုကြည်ပေါ်ပြည်ထောင်ချမှတ်ထားတဲ့အမှု၁၉မှုတွေကအမှု၅မှုနဲ့သမရဦးမြင့်အပေါ်ဆွတ်ဆွဲထားတဲ့ရှင်းမှုတွေက၂မှုကိုပြည်ထောင်တွေကနေလွှတ်ငင်းချမ်းသာခွင့်ပြုလိုက်တာဖြစ်ပါတယ်။သမရဦးမြင့်နဲ့တောင်အောင်ဆန်းစုကြည်တို့အပေါ်ပြည်မှုစီရင်ကြတဲ့ကတပေါင်းတစည်းတည်းမချဘဲတမှုစီတီးခြားစီရင်ရက်ချခဲ့တာကတောင်အောင်ဆန်းစုကြည်ပေါ်စစ်ဆိုးရဘက်ကအချိန်ဆွဲပြီးနိုင်ငံရေးကစားနေတာလို့မြမနိုင်ငံရေးလေးလာတုံးတက်သူဒေါက်တာအောင်မျိုးကတုံးတက်ပါတယ်
။တချို့ကထင်တာရုပ်တရက်ဟိုလွတ်တယ်လို့ဘာလို့ပြောကြတာပေါ့နော်။စပြီးတော့အမိန့်ချကလေးကိုကကျွန်တော်တို့ကဒီကြည့်ကြည့်ချခဲ့တာဟုတ်နော်တစုတစည်းရဲ့ချခဲ့ရဆိုရင်တော့တမျိုးလေအခုချထားတာတော်ရနယ်လည်းမလုပ်ဘူးဒါကတော့ဒီအုပ်ချုပ်တဲ့သူကတော့နိုင်ငံရေးကစားတာတစ်ခုပေါ့ဥပမာသူကသဘောထားကောင်းကြောင်းစီနံမှန်ကြောင်းကိုလည်းတစ်ဖက်ကကဘာကိုလည်းပြရအောင်ရောက်တယ်လို့လုပ်ပြဖို့ပြီးတဲ့အဆင့်မရှိပါနဲ့ဘော်ဆန်းစစ်ကြည်နေလေကလည်းဒါသူ့ကိုဒါကစားနေတယ်ဆိုတာသူကသိမှာပဲလေ
အခုဖြစ်စဉ်ဟာစစ်တပ်အနေနဲ့လှုပ်တေလှုပ်ထိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ပြောဆိုလာသူကတော့ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ARP ဥက္ကဋ္ဌဒေါ်စောမြရာဇာလင်းဖြစ်ပါတယ်
။လုတ်သိလုတ်ထိုက်တဲ့ကိစ္စတစ်ခုဖြစ်တယ်။ပြောင်းလဲတစ်ခုကိုတော့အစာပြုတ်ဖို့တော့လုံနေတယ်ဆိုတဲ့သုံးသက်ချက်မျိုးတော့ရှိပါတယ်။ကောင်းတဲ့လက္ခဏာရှိတယ်
။ပအုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဂုံနူးဆောင်နေရကဘူမူကြီးခေါ်ဥက္ကာကတော့စစ်တပ်ဘက်ကပြန်ဖြေလျှော့တဲ့ချင်းကမှုပုံစံမျိုးနဲ့လှုပ်လာတာလို့ဆိုပါတယ်
။အခုသမတကြီးဦးဝင်းမြင့်တော်ဆန်းစုကြည်တို့ကိုပြန်ဖြေလျှော့ပေးတဲ့အချင်းကမှုကလည်းပူပေါင်းဆောင်ရွက်မှုတစုံတရာကောင်းလာမလားမျှော်လင့်ချက်တော့ရှိမှာပေါ့တိုက်ခံတဲ့ပူပေါင်းဆောင်ရွက်မှုအားကောင်းလာမယ်ဆိုရင်တော့နိုင်ငံရေးဆွေးနွေးပွဲတို့ငင်းချမ်းရေးလုပ်ငန်းစဉ်တို့ပြန်ပေါ်လာနိုင်တယ်ပေါ့အဲ့ဒါလေးပေါ်ပြီးတော့မှအဲ့ဒီပြည်တော်စုငင်းချမ်းညီလာခံရဲ့ရလအဖြစ်နဲ့ဟာလာဂျာကာလာအာနာပိုင်ဖွဲ့တာတို့နောက်ပြီးတော့ယူကောက်ပွဲအတွက်ဆက်လက်စီမံဆောင်ရွက်တာတို့အဲ့ဒါဒီလက်ဖြစ်နေတာပေါ့ဗျာဒီတစ်ခုနဲ့တစ်ခုကတော့ဒီချိတ်ဆက်နေပ
ါစစ်ကောင်စီဟာဩဂုတ်လ၁ရက်နေ့မှာကြားရောက်တဲ့ဒုတိယဝါစုလပြည့်နေ့ဓမ္မစကြနေ့အထိုင်မှဖြစ်နိုင်ငံတော်ရှိအကျဉ်းထောင်တီတီကနေအကျဉ်းသူအကျဉ်းသား9,949ယောက်ကိုခံဝန်ထိုးပြီးလွတ်ငြိမ်းချမ်းသာခွင့်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသား200ကျော်ပဲပါတယ်လို့ AAPP ကထုတ်ပြန်ထားပါတယ်
ချင်းပြည်နယ်မှာမိုခါဆိုင်ကလုန်းမုန်တိုင်းဝင်ရောက်တက်ခတ်ပြီး၃လကျော်ကြာလာတဲ့အထိကုညီထောက်ပံ့မှုအပြည့်အဝမရရှိသေးတာကြောင့်ပစ္စည်းဆုံးရှုံးမှုအများဆုံးမြို့နယ်တွေထဲမှာနေအိမ်တွေပြန်လည်ပြုပြင်တည်ဆောက်ဖို့အခက်အခဲတွေနဲ့ကြုံနေရဆဲဖြစ်ပါတယ်။အဲဒီဘက်ကအခြေအနေကိုတော့ကိုရောဘက်ကစုစည်းထားပါတယ်။
အင်အားပြင်းမှုခါဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်ပြီးရင်ထိခိုက်ပျက်စီးမှုဒုတိယအများဆုံးကြုံခဲ့ရတဲ့ချင်းပြည်နယ်မှာဒီနေ့ချိန်ထိနိုင်ငံတကာနဲ့ပြည်တွင်းအလှူရှင်တွေရဲ့ကူငင်ထောက်ပံ့မှုတွေမရရှိသေးတဲ့အပြင်စစ်ကောင်စီရဲ့နေမီပိတ်ဆို့မှုကန့်တတ်မှုတွေကြောင့်မုန်တိုင်းတန်တဲ့ပြည်သူတွေပြန်လည်ထူထောင်ရေးမှအခက်ကြုံနေကြရတယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီအဖွဲ့ဝင် slime menu ka pyo ba de
atika ro yamong ngwe khe khe bo no naw chinaw ro di ngo ngo ri ye di won yaung nai mu a khe khe ri bo no di sit kaung si ye ahan da ri shi me sit kaung si ya di ngo ngo re de chek set de nya pai ni ma be chi chi tharu ni ya ne tasin chek set po pai ni ko tharu ho thauk pa mu pai ni ko twa me so le kaisa yat di ma nyin pwa mu ri shi de chinaw ro chin pi ma the mho pa wu ya khai ma le be a lo sit kaung si ya ni pi pai pin ta myet mu ri shi de di pai ni ma nang ngan da ga a ku ni pe ye phwe si ri lwe lwe ku ku won yaung nai bo a khe khe ri shi de to chaung mu lo le
ဒီကတော့နိုင်ငံတကာအင်ဂျီအိုဖွဲ့စည်းတဲ့အင်ဂျီအိုဖွဲ့စည်းတွေကလွတ်လွတ်လပ်လပ်တွာလာခုမရှိတဲ့အပိုင်းတွေမှာညာစွာကျွန်တော်တို့ဒုက္ခရောက်တယ်လို့ကျွန်တော်မြင်ပါတယ်လို့မေလာဆယ်လေးရက်နေ့ကရခိုင်ပြည်နယ်ကနေစတင်ဝင်ရောက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းမူခါဟာချင်းပြည်နယ်တွေကတွန်းဆာမြို့နယ်ကလွယ်ပြီးကြံတဲ့မြို့နယ်အသီးသီးကရွာတွေဟာအိမ်တွေစစ်ဘေးရှောင်စခန်းတွ
င်ကြတယ်အယူကြီးရမယ်တအိမ်ချောင်းကိုစတောင်းဆုံးနဲ့တံပိုးတယ်အဲ့ဒီဟာတော့ပဲလောလောဆယ်ကျမတို့ကရသေးတယ်စကြောအချိန်ကြီးကလမ်းတွေကပိတ်တော့ကားဝင်မရဘူးဝင်မရတော့အိမ်ပြက်လို့သွတ်သွေးပါလေကွာကုန်လို့ရိုက်ဖို့တော့ဖန်အဲ့ဒီသွတ်တို့တန်ချောင်းတို့ဝယ်ဖို့မြို့ပေါ်တော့လို့မရဘူးအင်းပြချမ်းကိုရောက်နေတဲ့မိစုပ်ပြီကိုရောက်နေတဲ့လူတွေကဒီဖက်ချမ်းကနေယူသွားတယ်ပြီးတော့မှအဲ့ဒီဖက်ကအိမ်ပြက်တဲ့လူတွေကလည်းဒီဖက်ချမ်းကိုလာပြီးတော့မှဒီဖက်ချမ်းကနေပဲသူတို့ဝယ်ပြီးတော့မှသူတို့ရဲ့လိုအပ်တဲ့အိမ်ချော့ပစ္စည်းတွေပေါ့နော်အဲ့ဒါတွေကိုဝယ်တယ်
မူခါမုံတိုင်းတိုက်ခတ်ပြီး၃လနီးပါးရှိလာပြီမဲ့ချင်းပြည်နယ်ကမုံတိုင်းတင့်ပြီးသူအများစုဟာနေအိမ်တွေမပြုတ်ပြင်နိုင်သေးတယ်လို့ပျက်စီးမှုနည်းပါးတဲ့ဘုံကြီးကျောင်းနဲ့စာတင်ကျောင်းတွေမှာခိုလုံနေကြရစေဖြစ်ပါတယ်မူခါမုံတိုင်းကျောင်းချင်းပြည်နယ်တဲ့အိမ်2900ကျော်စာတင်ကျောင်း185ကျောင်းဘာသာရေးအဆောက်အုံ100ကျော်ကျန်းမာရေးအဆောက်အုံ12လုံးစပကြီ259လုံးအပါဝင်စုစုပေါင်း3300ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCဒီကထုတ်ပြန်ထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရေးမြို့နယ်အစင်ကျေးရွာဈေးထက်ရှိဦးချစ်စွေလက်ဖက်ရည်ဆိုင်နှင်းကိုတနတ်တမန်၂ယောက်ကလာရောက်ပစ်ခတ်ခဲ့လို့ပြည်သူ့စစ်အဖွဲ့ဝင်ရအိမ်မှုအပါဝင်၂ယောက်ထိမှန်တေဆုံးသွားပါတယ်လေချာမြို့နယ်ထဲစစ်တပ်နဲ့ SSPP SSA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးလေချာအပါဝင်မြို့နယ်တော်တော်များများကိုစစ်တပ်ကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နယ်ဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပ
ါ။ FVB ကတိုင်းရင်သတင်းတော့တင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ကြာသာပတင်းညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်ကဏ္ဍတွေကိုမနေ့ပြန်တောက်ကြမနေ့ခင်မှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်ကမ်းလွန်ပင်လယ်ပြင်မှာဆက်လက်နှိမ့်ညွတ်ရွာကအရိုဟင်ဂျာ18ယောက်ထဲမှနေတည်ဆုံခဲ့တဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရယ်ဆက်လက်နှိမ့်ညွတ်ရွာကတည်ဆုံသူအလောင်း18လောင်းတဲ့မင်းကိုရှာဖွေတွေ့ရှိထားကြောင်းအရေးပေါ်ကစေးဝန်ထမ်းတွေကိုကိုကာပြီး AFP သတင်းမှာဖော်ပြပါရယ်အသက်မသေးလူမျိုးလာသူ6ယောက်ကိုတော့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့ပြောပါရယ်လာမယ့်စနေနေ့မလေးရှားနိုင်ငံပြည်နယ်တွေမှာပြည်နယ်ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပြီးဒီရွေးကောက်ပွဲဟာကိုလာတာကြာသေးတဲ့ဝန်ကြီးချုပ်အန်ဝါအီဘရာဟင်ရဲ့အဆိုရအဖွဲ့အပေါ်ပထမဆုံးစတင်တဲ့အရေးကြီးတဲ့ရွေးကောက်ပွဲအဖြစ်သတ်မှတ်ထားကြပါတယ်။ပြည်နယ်73ပြည်နယ်တွေက6ပြည်နယ်မှာစနေနေ့ရွေးကောက်ပွဲတွေကျင်းပမှာပါ။ဒါကြောင့်ဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာနိုင်ငံအနှံ့သွားပြီးတော့မဲဆွယ်စည်းရုံးပွဲတွေကျင်းပနေပါတယ်ခင်ဗျာ။ခရိုင်းမီးယားဒေသကိုဥတီသွားနေတဲ့အဝေးထိန်ဒရုန်း7ခုနဲ့မော်စကိုမြို့တော်ကိုဥတီနေတဲ့ဒရုန်း2ခုတို့ကိုကြပြဟန်တာပြစ်ချလိုက်နိုင်တဲ့ကြောင်းရုရှားကဒီကနေ့ပြောပါတယ်မော်စကိုမြို့ကိုပြစ်မှတ်ထားတဲ့ drone နှစ်ခုနဲ့ခရိုင်းမီးယားကမ်းခြေအနီးကဆီဗာစတိုပိုမြို့ကိုပြစ်မှတ်ထားတဲ့ drone နှစ်ခုတို့ကိုပြစ်ချခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနက Telegram လူမှုကွန်ရက်မှာကြေညာထားပါတယ်ခင်ဗျာနိုင်ငံနိုင်ငံမှာတော့အာနာသိန်းစစ်တပ်ကအစိုးရတစ်တရားဖွဲ့စည်းလိုက်တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်နိုင်ငံပိုင်ရုပ်တံကနေထုတ်ပြန်တဲ့အမိန့်ကြေညာချက်မှာတော့ဝန်ကြီးအဖွဲ့ဝင်22ဦးပါတဲ့အစိုးရအဖွဲ့ကိုဖွဲ့စည်းတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ
ဩဂုတ်လ10ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းကြေညာကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂမ်ချန်နဲ့ဂျိုးဂီလ်စ်တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အခုအတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရင်းဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.